Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American တန်ရဲ့2022ခုနှစ်မေလ18ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.50 တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါအင်္ဂါနေ့နေ့ခင်းအစီအစဉ်ကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့နေ့ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့
It's a good thing that the UN General Assembly is focusing on Myanmar, but the real action that needs to happen.
ဒါကတော့ HRW ဒီလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှမူဝါဒရေးရာညွှန်ကြားရေးမှူး John Sifton ပြောသွားတာပါ။ကုလသမဂ္ဂအထွေထွေညီနာခံမှာမြန်မာနိုင်ငံကိုလက်နက်ရောင်းချမှုပိတ်ပင်မဲ့ဆုံးဖြတ်ချက်ဆုံးဖြတ်ချက်မူကြမ်းပါဝင်တဲ့ဒီဆွေးနွေးဖို့ရှိနေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့အပြင်းထန်တိုက်နေတဲ့မင်းတပ်မျိုးရဲ့နောက်ဆုံးအခြေအနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ပွဲတွေကြောင့်ကချင်ပြည်နယ်တွင်တိုးလာတဲ့ဒုက္ခသည်တွေရဲ့အရေးစတဲ့သတင်းပေးပို့ချက်တွေသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကီထိုက်တို့ကပြောပြမှာပါရှင
်။ချင်းပြည်နယ်မင်းတပ်မျိုးမှာစစ်တပ်ရဲ့အကြမ်းဖက်နေမှုတွေချက်ချင်းရပ်တန့်ဖို့နဲ့ကလေးငယ်တွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်
။ Our UNICEF colleagues in the country call for the violence for security forces to protect children in the town of Mindat.
ချင်းပြည်နယ်မင်းတပ်မျိုးကကလေးငယ်တွေကိုလုံခြုံရေးတပ်တွေကအကာအကွယ်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့မြန်မာနိုင်ငံတဲကကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကဒီကနေ့ပဲတောင်းဆိုလိုက်ကြောင်းကုလသမဂ္ဂကရင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပြောသွားတာပါ။အာဏာသိမ်းထားတဲ့စစ်တပ်ကိုရရလက်နက်တွေနဲ့ခုခံနေကြတဲ့မင်းတပ်မျိုးနယ်ကိုစစ်ကောင်စီကမေလ23ရက်နေ့ကြာသပတေးနေ့မှာမာရှယ်လော့ထုတ်ပြန်ခဲ့တယ်လို့တောက်ကြနေမှာတော့စစ်မြေပြင်သုံးလက်နက်ကြီးတွေစစ်ရဟတ်ရင်တွေတုံးပြီးပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါဒီလိုတိုက်ခိုက်မှုတွေအတွင်းအရသာပြည်သူ6ဦးတဲ့မနေ့တေဆုံးခဲ့ရတယ်လို့တရားမဲ့ဖမ်းဆီးထိန်းသိမ်းထားတာတွေရှိနေတယ်ဆိုတော့ခိုင်လုံတဲ့သတင်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးရုံးကစုံစမ်းစစ်ဆေးနေကြောင်းလဲအထွေထွေမှုချုပ်ရုံးပြောခွင့်ရကပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ကနေမေလ18ရက်နေ့အထိစစ်တပ်နဲ့ရဲကြောင်တည်ဆွန့်ရသူအနည်းဆုံး969ယောက်ရှိနေပြီးဒီထဲမှာဒါဇင်နဲ့ချီတဲ့ကလေးငယ်တွေပါဝင်နေတယ်လို့ပြောပါတယ်ဒါအပြင်ဒဏ်ရာရသူကထောင်ချီရှိနေတယ်လို့လည်းပြောပါတယ်မင်းတပ်မျိုးပေါ်မှာစစ်ကောင်စီတပ်တွေကရဟတ်ရင်တွေမော်တာကြီးတွေနဲ့တိုက်ခတ်မှုကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေလွေမမနေရဲပဲအနာဝန်ကျင်တောတောင်တွေကြားပုံအောင်နေရတာဖြစ်ပါတယ်မင်းတပ်မျိုးနဲ့လူပေါင်း9000ကနေ8000ကျားထွက်ပြေးပုံအောင်နေကြတယ်လို့ Rogers သတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံမှာစစ်တပ်က February 1ရက်အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာစစ်အာဏာပိုင်တွေပေါ်အရေးယူမှုတွေဇက်တိုက်လုပ်နေတဲ့ American Britain နဲ့ Canada တို့ကတနင်္လာနေ့မှာလဲမြန်မာစစ်ကောင်းဆောင်တွေပေါ်မှာပြစ်မှတ်ထားအရေးယူမှုအစ်စ်တွေကိုချမှတ်ခဲ့ကြပါတယ် American ရဲ့အရေးယူမှုအစင်းတက်မှာမြန်မာနိုင်ငံကနောက်ထပ်လူပုဂ္ဂိုလ် 16 ဦးနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SCC တို့ကိုထည့်သွင်းလိုက်တာဖြစ်ပါတယ်။ဒီထဲမှာ SCC အရတားစစ်ကောင်စီအဖွဲ့ဝင်တွေနဲ့စစ်ကောင်စီကခန့်အပ်တဲ့ပြည်ထောင်စုဝန်ကြီးတွေပါဝင်ပါတယ်။အရတားစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဦးသိန်းညွန့်ဦးခင်မောင်ဆွေမန်းငိမ့်မောင်ဆိုင်းလုံဆိုင်းတို့ပါဝင်ပြီးအစိုးရအဖွဲ့ဝင်တွေဖြစ်တဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်၊ရင်းဆိုင်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဟောင်းဦးထွန်းနောင်၊စီးပွားကူးသန်းဝန်ကြီးဦးပွင့်ဆန်းဗဏ္ဍာရေးဝန်ကြီးဦးဝင်းရှင်ကျန်းမာရေးဝန်ကြီးဦးသက်ဆိုင်ဝင်းတဘောဝတင်ရန်စားတဝန်ကြီးဦးခင်မောင်ကြီးတိုင်းဒါရေးရဝန်ကြီးဦးထွန်းမြောင်တို့ပါဝင်တဲ့အပြင်ဘိုးဘန်ဥက္ကဋ္ဌဦးသန်းကြီးနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးတို့လည်းထည့်သွင်းထားတာပါစစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးတချို့ရဲ့တာသမီတွေကိုလည်းစီးရင်းနဲ့မှထည့်သွင်းထားပါတယ်သူတို့ရဲ့အမေရိကန်နိုင်ငံတွင်ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တယ်လို့သူတို့နဲ့စီးပွားဆက်ဆံမှုမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုလည်းတားမြစ်လိုက်တာပါကနေဒါအစိုးရကတော့မြန်မာစစ်တပ်နဲ့ဆင်နွှဲနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေအတွက်နောက်ထပ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ Britain ကလည်းသူ့ရဲ့ဒဏ်ခတ်အရေးယူမှုတွေမှာ မြန်မာအစိုးရပိုင်းကြောက်မြတ်လုပ်ငန်းကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။မြန်မာစစ်ကောင်ဆောင်တွေဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ရေးအတွက်အခုထိဘာမှမလုပ်သေးတာကြောင့်မြန်မာစစ်တပ်ကိုလက်နက်မရောင်းတာစစ်တပ်ပိုင်းကုမ္ပဏီတွေနဲ့စီးပွားရေးမလုပ်တာလို့အရေးယူမှုတွေလုပ်ရေးကမ္ဘာနိုင်ငံအားလုံးကစဉ်းစားကြဖို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကန်ကတိုက်တွန်းလိုက်ပါတယ်။မြန်မာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှဆုံးဖြတ်ချက်မူကြမ်းချမှတ်ရေးအတွက်အင်္ဂါနေ့မဲခွဲဆုံးဖြတ်မယ်အစီအစဉ်ကိုကုလသမဂ္ဂကရွှေ့ဆိုင်းလိုက်ပါတယ်။တနင်္လာနေ့ကတော့အထွေထွေညီလာခံအဆက်ကြသဘာပတိပြောခွင့်ရ Brandon Barmer ကသတင်းတောက်တွေကိုခုလိုပြောကြားခဲ့တာပါ
။ Tomorrow at 3 p.m. the General Assembly plenary will meet to take action on a draft resolution on the situation in Myanmar.
မနက်ဖြန်နေ့လယ်3နာရီမှာကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းအခြေအကြောင်းပြောသွားတာပါ။ဒီမူကြမ်းကိုဥရောပကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့ Liechtenstein ကဥဆောင်တင်သွင်းတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းအတွက်နိုင်ငံပေါင်း194နိုင်ငံကမဲခွဲကြမှာဖြစ်ပြီးဒီထဲမှာတရုတ်နဲ့အာဆီယံနိုင်ငံတွေပါဝင်နေတဲ့အတွက်အတည်ပြုနိုင်မပြုနိုင်မသေးကြသေးပါဘူး။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာနိုင်ငံကိုလက်နက်ခင်းရမ်းမှုကြောင့်မျိုးစုံရောင်းချတာဒါမှမဟုတ်လွှဲပြောင်းတာမျိုးဓာတ်ရိုက်ဖြစ်စေတွယ်ဝပြီးဖြစ်စေမလုပ်ဖို့ချက်ချင်းဆိုင်းငံ့ထားရမှာဖြစ်ကြောင်းတောင်းဆိုတာပါဝင်ပါတယ်။ဒါပြင် February 1ရက်စစ်တပ်အာဏာသိမ်းတဲ့အချိန်ကစပြီးထုတ်ပြန်ထားတဲ့နိုင်ငံတော်ရေးပေါ်အခြေအနေကြေညာမှုအဆုံးသတ်ဖို့ငြင်းချမ်းစွာဆန္ဒပြသူတွေပေါ်အကြမ်းဖက်မှုအားလုံးရပ်ပစ်ဖို့မြန်မာပြည်သူတွေဆန္ဒထုတ်ဖို့ပြသခဲ့တဲ့ November ရွေးကောက်ပွဲရလဒ်ကိုလေးစားဖို့ပါတောင်းဆိုထားတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေဟာလိုက်နာစရာမလိုပေမဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီလိုမဟုတ်ဘဲဗီဒိုအာဏာသုံးခွင့်ရှိတဲ့ဒီညီလာခံရဲ့ဆုံးဖြတ်ချက်ဟာကမ္ဘာနိုင်ငံတွေကြားနိုင်ငံရေးဩဇာရတိတ်ကိုကြီးမားတာဖြစ်ပါတယ်။အခုမဲခွဲမဲ့ဆုံးဖြတ်ချက်တဲ့မှာအတိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အဖမ်းခံရသူအားလုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားတဲ့အပြင်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးခရစ်စတိန်ဘာဂနာကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပေးဖို့နဲ့အာဆီယံ10နိုင်ငံကြားရထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်900ကိုအကောင့်ထည့်ဖော်ဖို့တွေပါပါဝင်ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေကြတဲ့ရွန်ဂျာဒုက္ခသည်တွေကိုနိုင်ငံတကာကအကူအညီတွေပေးချဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့အကြီးအကဲဖီလီပိုဂရန်ဒေးကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။ဒီဒုက္ခသည်တွေအတွက်ကုလသမဂ္ဂရန်ပုံငွေဒေါ်လာ10,000ရအောင်ကြိုးစားမယ်အလှရှင်နိုင်ငံများရဲ့အင်ကာနေ့အစည်းအဝေးမတိုင်ခင်အခုလိုပန်ကြားလိုက်တာပါ။အခုအခါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံတွင်းအခြေအနေတွေဆိုးလာနေတာကြောင့်နေဆက်ကျော်ဖြတ်ပြီးမြန်မာနိုင်ငံတည်းထွက်ပြေးချသူတွေများလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာအရေးဂရုမစိုက်ဘဲဖြစ်သွားမယ့်အနေအထားချုပ်နေရတယ်လို့လဲမစ္စတာဂရန်ဒေးကပြောပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့သူတို့ကိုစီစစ်ပြီးမှပြန်လက်ခံမှာဖြစ်ကြောင်းပြောထားတာပါ။ဒါပေမဲ့အခုထိအကောင့်ထဲမပေါ်နိုင်သေးပါဘူး။စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်နဲ့ရဲတွေအကြမ်းဖက်မှုကြောင့်တေဆုံးရတဲ့အရသာ800ဝန်းကျင်ရှိလာပြီဖြစ်တယ်လို့အင်းဂျင်ထိုင်းနဲ့အိန္ဒိယဘက်ကိုထွက်ပြေးခိုလုံသူကလည်းထောင်ချီရှိလာနေတာပါအခုလိုအသက်ဘေးကြောင့်ထွက်ပြေးလာသူတွေကိုခိုလုံခွင့်ပေးကြဖို့လေကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲကပန်ကြားခဲ့ပါတယ
်ဗီယိုရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ဂါဇာစီးတီးကိုအစ္စရေးကတနင်္လာနေ့အစောပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့ပြီးပါလက်စတိုင်းစစ်သွေးကြွအဖွဲ့ရဲ့အကြီးအကဲတပ်မှုတို့သေဆုံးခဲ့ရသလိုပါလက်စတိုင်းဘက်ကလည်းဒုံးကျည်တွေနဲ့အစ္စရေးကိုထပ်မံတိုက်ခိုက်ပါတယ်။ဒေသရင်းအကြမ်းဖက်မှုတွေဟာဒုတိယမြောက်သတင်းပတ်ထဲကိုရောက်ရှိလာခဲ့ပါပြီ။မေလ10ရက်နေ့ကစခဲ့တဲ့တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းဘက်ကအနည်းဆုံး169ဦးသေဆုံးခဲ့ရပြီးဖြစ်ပြီးကလေးငယ်အနည်းဆုံး58ဦးနဲ့အမျိုးသမီး34ဦးပါဝင်ကြောင်းဂါဇာကျမ်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။အစ္စရေးဘက်မှာတော့အသက်6နှစ်အရွယ်ကလေးတဦးအပါအဝင်အနည်းဆုံး10ဦးသေဆုံးရပါတယ်။ဟာမတ်စ်တို့တုံးနေတဲ့ဂါဇာက15ကီလိုမီတာအရှေ့ဥမင်လိုင်ကောင်းတွေဖျက်ဆီးခဲ့ကြောင်းဒါ့အပြင်ဟာမတ်စ်တို့ရဲ့ဘာသာရေးဝန်ကြီးဌာနအဖြစ်တုံးနေတဲ့9ဓာတ်အဆောက်အုံကိုလည်းဖျက်ဆီးခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ အစ္စလာမ်ဂျီဟတ်အဖွဲ့ရဲ့ဂါဇာမြောက်ပိုင်းဆိုင်ရာလက်နက်ကိုင်တပ်ဖွဲ့တက်မှုဟာဆန်အဘူဟတ်ဘီလဲတေဆုံသွားကြောင်းအစ္စရေးစစ်တပ်ကပြောပါရယ်အစ္စလာမ်ဂျီဟတ်တွေဘက်ကလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးရဲ့ကံယူတမ်းမျိုး Ashdod ကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးလူ9ဦးထိခိုက်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါရယ်အစ္စရေးနိုင်ငံသားတွေအလုံးအေဂျင့်လုံးကြုံစီရေးလိုအပ်ချက်နဲ့အညီဆက်လက်တိုက်ခိုက်သွားမယ်အကြောင်းနဲ့အကြမ်းဖက်ဝါဒဇွဲတွေရဲ့ပြစ်မှတ်တွေကိုဆက်လက်တိုက်ခိုက်မယ်အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတနင်္လာနေ့ထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာပြောဆိုထားပါတယ်။ဟာမတ်ရဲ့လက်နက်ကိုင်တပ်ဖွဲ့တွေဘက်ကလည်းဒုံးကျည်တွေနဲ့ထပ်ပစ်မယ်လို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုနဲ့တနင်္လာနေ့နောက်ပိုင်းမှာတယ်လီဖုန်းဆက်ဆွေးနွေးဖို့ရှိကြောင်းလည်းအမေရိကန်သမ္မတဂျိုးဘိုင်တန်ကတနင်္လာနေ့နေ့ခင်းပိုင်းမှာသတင်းထောက်တွေကိုပြောဆိုထားတာပါ
။ So we call on Hamas and other groups in Gaza.To end the rocket attacks immediately.
Gaza ma shi de Hamas ne tacha situe cha apwe rue ni ne Israel ko dong chi de ne tai khai ni da che chin a song pat ya me lo le American nangan chai yuen ji Anthony Blinken ga tenin la ni ma be pyo ba de Israel a ni ne nangan ko ka kwe pain khwin shi de ayat ta thi khai mu ma shi si ye atwe le ta won shi de lo American nangan chai yuen ji ga that long pyo su ke ba de shin.ကမ္ဘာ့တလွှာကိုရိုနာဗိုင်းရပ်စ်ကပ်ရဲ့ရောဂါတိုက်ဖျက်မှုမှာအမေရိကန်ဘက်ကပိုပြီးကူညီဆောင်ရွက်နေကြောင်းကြေညာတဲ့သမ္မတဂျိုးဘိုင်ဒန်ကလက်မဲ့ဇွန်လကုန်ပိုင်းအရောက်မှာကမ္ဘာ့တလွှာကိုကိုဗစ် -19 ကာကွယ်ဆေးအလုံးရေသက်20ထပ်မံဖြန့်ဖြူးမယ်အကြောင်းပြောဆိုထားပါတယ်
And we need to help fight the disease around the world to keep us safe.
ပြည်ရင်းဘေးကင်းလုံခြုံမှုနောက်တခြားသူတွေကိုမှန်မှန်ကန်ကန်ထောက်ပံ့ကူညီရေးအတွက်ကမ္ဘာတလွှာကပ်ဘေးရောဂါတိုက်ဖျက်ရေးကိုပံ့ပိုးဆောင်ရွက်ဖို့လိုအပ်တယ်လို့သမ္မတဘိုင်ဒန်ကအင်ဘူရော East Room ခမကြီးမှာပြောဆိုခဲ့တာပါ။အမေရိကန်ပြည်ရင်းသုံးအဖြစ်ခွင့်ပြုထားတဲ့ COVID-19 ကာကွယ်ဆေးတွေကစပြီးပိုရှန်လာနေတာနဲ့အတူအခုပြည်ပကိုပထမဆုံးအချိန်စတင်ပို့ဆောင်မယ်အထက်အဲ့ဒီဆေးတွေလည်းပါဝင်မှာဖြစ်ပါတယ်။အမေရိကန်ကနေတခြားနိုင်ငံတွေကိုပို့ဆောင်ပေးဖို့အတွက် AstraZeneca ဆေးအလုံးရေတန်း60စီစဉ်ထားပြီးဖြစ်ပြီးနောက်ထပ်ဖြန့်ဝေမဲ့ဆေးအလုံးရေတန်း20ကတော့ Pfizer, Moderna နဲ့ Johnson & Johnson ကာကွယ်ဆေးတွေဖြစ်ပါတယ်
။ This means over the next 6 weeks the United States of America will send 80 million doses overseas.
လာမယ့်သတင်း6ပတ်အတွင်းအမေရိကန်ပြည်ထောင်စုကတခြားနိုင်ငံတွေကို COVID-19 ကာကွယ်ဆေးအလုံးရေတန်း80ပို့ဆောင်မှာဖြစ်ပါတယ်။ဒီရေတော့ဟာဆိုရင်အမေရိကန်ပြည်ထောင်စုတွင်ဇွန်လကုန်မှာထုတ်လုပ်မဲ့ကာကွယ်ဆေးစုစုပေါင်းရဲ့7300ခန့်နှုန်းဖြစ်ပါတယ်။အမေရိကန်ကတခြားနိုင်ငံတွေကိုဖြန့်ဝေမဲ့ကာကွယ်ဆေးအရေအတွက်ဟာဆိုရင်အခုချိန်ထိတခြားနိုင်ငံတွေကပံ့ပိုးကူညီဖြန့်ဝေနေတဲ့ကာကွယ်ဆေးပမာဏရဲ့90%ရှိပါတယ်လို့အမေရိကန်သမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါ Pfizer, BioNTech, coronavirus ကာကွယ်ဆေးကိုရေခဲတစ်တာထဲမှာတလကျော်ကြာသုံးလောင်းထားနိုင်ကြောင်းဥရောပသမ္မဂ EU ရဲ့ဆေးဝါးကုတ်ကဲရေးဌာနကတနင်္လာနေ့မှအတည်ပြုပါတယ်။ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေအတွင်းကာကွယ်ဆေးပို့ပြီးတော့ဖြန့်ဖြူးပေးလာနိုင်မဲ့ဆောင်ရွက်ချက်လည်းဖြစ်ပါတယ်။အထူးအရေးကမှအရင်သုံးလောင်းထားပြီးသားကာကွယ်ဆေးတွေကိုရေခဲတစ်တာမှာ9ရက်နဲ့အထက်ကြာရှည်သုံးလောင်းထားနိုင်ကြောင်းဥရောပသမ္မဂဆေးဝါးကုတ်ကဲရေးအေဂျင်စီကပြောပါတယ်။တူလောင်ဖြန့်ဖြူးမှုပို့ပြီးတော့လွယ်ကူလာတာကြောင့်ဥရောပအဖွဲ့ဝင်နိုင်ငံများအတွင်းကာကွယ်ဆေးသည်ယူပို့ဆောင်ရေးအစီအစဉ်တွေမှာထူးထူးခြားခြားအကျိုးရှိစေဖို့မျှော်လင့်ကြောင်းလည်းပြောပါရယ်အလွန်အေးခဲထားပြီးအဖုံးမဖွင့်သေးတဲ့ကာကွယ်ဆေးတွေကို1ဒီဂရီစင်တီဂရိတ်ကနေ5ဒီဂရီစင်တီဂရိတ်ကြားတာမန်ရေခဲတစ်တာအပူချိန်နဲ့9ရက်ကနေ31ရက်အထိတူလောင်ထားနိုင်တယ်လို့ဥရောပသမ္မဂဆေးဝါးဆိုင်ရာဌာနကထပ်လောင်းပြောဆိုထားပါရယ်ကမ္ဘာတလွှားမှာ COVID-19 ကြောင့်ကူးစက်သေးဆုံးမှုကျဆင်းလာပေမဲ့ကပ်ရောဂါဘေးကြီးမပြီးဆုံးသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းတနင်္လာနေ့မှာသတိပေးထားပါတယ
်။ There appears to be a mindset that
COVID-19 ကပ်ဘေးရောဂါကြီးကနေလွန်မြောက်နိုင်ဖို့အဝေးကြီးလိုပါသေးတယ်။ဒေတာတိုင်းမှာကပ်ဘေးရောဂါကြီးကနေမလွန်မြောက်နိုင်သေးဘူးဆိုရင်ဒေတာမှာကပ်ဘေးရောဂါကနေလွန်မြောက်နိုင်မှာမဟုတ်ဘူးလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသတိပေးခဲ့တာဖြစ်ပါတယ်ရှင်။အင်အားဖြင့်ဆိုင်ကလုန်းတောက်တဲ့ဟာအိန္ဒိယအနောက်ဖက်ကန်ယူတန်ဂုံးတွင်းပိုင်းကိုတနင်္လာနေ့မှာဝင်ရောက်လာတာကြောင့်အိန္ဒိယရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါတိုက်ဖျက်ရေးမှာပိုပြီးတော့အခက်တွေ့နေပါတယ်။တနာယီလေတိုက်နှုန်း165ကီလိုမီတာမိုင်းတရာကျော်နဲ့ တောက်တဲ့စိုက်ကလုံးမုန်တိုင်းဝင်ရောက်လာတာကြောင့် Gujarat ပြည်နယ်မှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းတွေကိုရပ်ပြီးလူတွေကိုအစုလိုက်အပြုံလိုက်ဘေးလွတ်ရာရွှေ့ပြောင်းနေရပါတယ် Direct from Washington The Voice
of America The VOA နောက်ဆုံးရသတင်းတွေကိုဒေါခင်မြတ်သက်နဲ့မတ်သိန်ကြီးထိုက်တို့ကပြောပြသွားတာပါရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်ထိတင်ဆက်နေပါတယ်အခုလိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းကုလသမဂ္ဂအထွေထွေညီလာခံမှဆွေးနွေးဖို့ရှိနေတဲ့မြန်မာရေးဆုံးဖြတ်ချက်မူကြမ်းအကြောင်းတင်ပြမှာပါရှင်မြန်မာနိုင်ငံကိုစစ်လက်နက်နဲ့အခြားပစ္စည်းကိရိယာတွေကိုဓာတ်ရိုက်နဲ့တွေဝိုက်ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းတာစတာတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုအဖွဲ့ဝင်193နိုင်ငံပါဝင်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှမဲပေးဆုံးဖြတ်ဖို့ရှိနေပါတယ်။အခုလိုကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံမှာဆက်အာဏာသိမ်းထားတဲ့အခြေအနေကိုအရေးယူကင်တွယ်ဆောင်ရွက်လာတာဟာကောင်းတဲ့အချက်ဖြစ်ပေမဲ့တကယ်တမ်းမှာတော့လုံခြုံရေးကောင်စီကကင်တွယ်တင်ပြီးသူဆုံးဖြတ်ချက်ကသာမဖြစ်မနေလိုက်နိုင်ရမှာဖြစ်တဲ့အတွက်အထူးရောက်ဆုံးဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှမူဝါဒရေးရာညွှန်ကြားမှု John Sifton က VOA ကိုပြောပါတယ
် It's a good thing that the UN General Assembly is focusing on Myanmar but the real
ကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာကိစ္စကိုအဓိကအာရုံစိုက်ဆောင်ရွက်လာတာကောင်းတဲ့အချက်ပါဒါပေမဲ့တကယ်တမ်းအရေးယူနိုင်တာကလုံခြုံရေးကောင်စီကပဲဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကအထွေထွေညီလာခံနဲ့မတူတာကအဖွဲ့ဝင်နိုင်ငံအားလုံးမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်ကိုကုလသမဂ္ဂမှသူကပဲချမှတ်နိုင်တာဖြစ်ပါတယ်။မြန်မာစစ်တပ်ပေါ်လက်နက်ရောင်းချမှုပိတ်ပင်ဖို့ဒါမှမဟုတ်အခြားအရေးယူမှုတွေကိုပြုလုပ်ဖို့အဖွဲ့ဝင်နိုင်ငံတွေကိုလုံခြုံရေးကောင်စီကသာလျှင်ဖိအားပေးနိုင်မှာဖြစ်ပါတယ်။ဒါမှသာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုလျှော့ချပြီးဒီမိုကရေစီအုပ်ချုပ်မှုကိုပြန်လည်ထူထောင်ဆောင်ရွက်ဖို့နိုင်ငံတကာအသိုင်းအဝိုင်းကဘလောက်လူလာရဲဆိုတာထိထိရောက်ပြသနိုင်မှာဖြစ်ပါတယ်။ဒါကြောင့်အထွေထွေညီလာခံမှာအခုလိုအရေးယူဆောင်ရွက်တာကောင်းပါတယ်မှန်ပါတယ်။ဒါပေမဲ့တကယ်တမ်းအရေးယူဖို့လိုနေတာကလုံခြုံရေးကောင်စီမှာပါ
။ဒီအတော့အတွက်မှာပဲအမေရိကန်နဲ့သူ့ရဲ့မဟာမိတ်ကနေဒါဥရောပသမဂ္ဂတို့ကလည်းအာဏာသိမ်းထားတဲ့မြန်မာစစ်ဗိုလ်ချုပ်တွေအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေကိုတပြိုင်နက်တည်းတိုးမြင့်ဆောင်ရွက်ခဲ့ပါတယ်။နောက်လာမှာကျင်းပမဲ့ G7 အစည်းအဝေးမှာလည်းမြန်မာစစ်ကောင်းဆောင်တွေရဲ့အဓိကဝင်ငွေတွေကိုပြစ်မှတ်ထားအရေးယူမဲ့နည်းလမ်းတွေချမှတ်နိုင်တဲ့အနေအထားရှိနေတယ်လို့လည်း John Sifton ကပြောပါတယ
်။ The G7 is meeting in the United Kingdom next month.
ဒီနိုင်ငံမှာဒါမဲ့လာတွေအတွင်းပြုလုပ်မဲ့ G7 အစည်းအဝေးမှာလည်းဖွဲ့ဝင်နိုင်ငံတွေအနေနဲ့တက်မတော်ရဲ့နိုင်ငံသားဝင်ငွေတွေကိုအဓိကပြစ်မှတ်ထားတံခတ်ပိတ်ဆို့မှုတွေပုံမှန်ချမှတ်နိုင်ရင်ဆုံးဖြတ်ဖို့ရှိနေပါတယ်စစ်တပ်ကိုဝင်ငွေအပြစ်စီးဆင်းနေတဲ့ဒေါ်လာယူရိုဗြိတိရှပေါင်စတာလင်စသဖြင့်ရနေတဲ့ငွေတွေသဘာဝတန်ငွေအကြောင်းမြေရနာကျွန်းသစ်စတာတွေပါဝင်မှာပါမြန်မာစစ်တပ်အနေနဲ့သူတို့ရဲ့အမှုအကျင့်တွေကိုပြောင်းလဲဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ထူထောင်ဖို့အတွက်ခြေလှမ်းတွေလှမ်းဖို့လိုအပ်နေကြောင်းနားလည်ဖို့ဒီလိုပြားပေးမှုတွေလိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်
အခုလိုသတင်းမကြေညာမီအချိန်ပိုင်းမှာဝင်လာတဲ့နောက်ဆုံးသတင်းအရာကုလအထွေထွေညီလာခံမှာအင်္ဂါနေ့မှာကျင်းပဖို့ရှိနေတဲ့မြမအရေးဆုံးဖြတ်ချက်မူကြမ်းဆွေးနွေးပွဲကိုရွှေ့ဆိုင်းလိုက်တယ်လို့သိရပါဗျ။ကုလသမဂ္ဂအထွေထွေညီလာခံရဲ့ website စာမျက်နှာမှာတော့မြမအရေးဆုံးဖြတ်ချက်မူကြမ်းကိုတွေ့ရပြီးအဲ့ဒီမှာ February 1ရက်အာဏာသိမ်းပြီးအကြမ်းဖက်ဖိနှိပ်တဲ့မြမစစ်တပ်ကိုကန့်ကွက်ရှုံချထားပါတယ်ရှင်။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့တွေ့တဲ့စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ကိုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုနားဆင်ရမှာပါ။မင်းတပ်မျိုးကိုစစ်တပ်ကဝင်ရောက်သိမ်းပိုက်ခဲ့ပြီးတဲ့နောက်မျိုးရင်းကနေအိမ်တွေပေါ်ထိပစ်ခတ်မှုတွေကိုဆက်ပြီးလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။စစ်တပ်ရဲ့ပစ်ခတ်မှုကြောင့်အိမ်ထဲမှာရှိနေတဲ့ကလေးငယ်တယောက်ဒဏ်ရာရထားပေမဲ့ဆေးကုသနိုင်မှုလည်းအခက်အခဲဖြစ်နေပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်တပ်ကြားအပြန်အလှန်ပစ်ခတ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပေးဒုက္ခသည်တွေရဲ့အခြေအနေကိုပေးပို့လာတဲ့ရန်ကုန်ကသတင်းကိုတော့ကိုအောင်မြတ်သူကပြောပြမှာပါရှင
်။ချင်းပြည်နယ်မင်းတပ်မြို့မှာမေ14နဲ့15ရက်တို့မှာစစ်တပ်ဘက်ကလေကြောင်းကနေစစ်အင်အားဖြည့်တင်တာတွေပြုလုပ်ပြီးမင်းတပ်စီဒီအက်အဖွဲ့နဲ့နှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားပြီးတဲ့နောက်မင်းတပ်မြို့အတွင်ပိတ်မိနေသူတွေနဲ့ဖမ်းဆီးခံရသူတွေထိခိုက်လာနိုင်တဲ့အတွက်စီဒီအက်ဘက်ကနောက်ဆုတ်ပေးခဲ့ပြီးစစ်တပ်ကမြို့တွင်ရဲ့အဓိကနေရာတွေမှာတက်ဆွဲရပြီးတဲ့နောက်မေ18မှာတော့စစ်တပ်ကမြို့တွင်လူနေအိမ်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေပြုလုပ်နေပါဗျ။မင်းတပ်မြို့အခြေအနေနဲ့ပတ်သက်လို့မင်းတပ် CDF ကတာဝန်ရှိသူတူကအခုလိုပြောပါဗျ
။မင်းတပ်မြို့တွင်မှာကျွန်တော်တို့ချင်းကာဝေးတပ်ဦးအနေနဲ့ကျွန်တော်တို့တက်ဆုတ်ပေးထားတယ်ပေါ့နော်။ဒီလူထုကိုတိုင်းစာပြီးတော့မှတိုင်းသဘောတုံးပြီးတော့မှလာလို့ကျွန်တော်တို့ကတက်ဆုတ်ပေးထားတယ်တမျိုးလုံးတက်ဆုတ်ပေးထားတာကိုအဲ့ဒါကိုညာဘက်ကနေဘက်ကအဲ့ဒါသူတို့ရဲ့အိမ်ကြီးပြည်သူရဲ့အိမ်ကြီးကိုအဲ့တော့လက်နဲ့ကြည့်နေတာအဲ့ဒါလိုက်ကြည့်ခွေးဟောင်းနဲ့တန်ကြားလဲဒီဘက်ကိုပြစ်တာဟိုကျက်တော့တန်ကြားလဲပြစ်တာပဲအဲ့တော့ဒီနေ့နေ့လည်းနောက်မှာပေါ့လေနေ့ကိုနိုင်ခွဲလောက်ကနေစမ်းလက်နဲ့ကြည့်ဒီမှာချက်တော့သူတို့ပြတဲ့အဲဒီမှာအိမ်ထဲမှာပုံနေတယ်မိသားစုတို့ကလေးငယ်ကြီးကျွန်တော်ဒီနေ့အသက်ဟို7နှစ်9နှစ်အရွယ်လောက်ပဲရှိအောင်မထင်ဘူး။နောက်လေဘင်းယူအောင်လာလေးမှာတန်ရတော့တော်တယ်တန်ရတော့ကြီးတယ်။ဒီအဲ့လိုပဲသင်တိုင်းကျဲနေတော့သင်တိုင်းဟိုအရလေးမျက်နှာပြင်းနေတာအဲ့မှာတန်ရရတဲ့သူတွေလည်းတယောက်နဲ့တယောက်လည်းမကူညီနိုင်ဘူး။ရှေးရှေးဖွင့်ပြီးလဲတော့ကုနေပြီးဓာရီမလုံးနိုင်ဘူးနော်မကုနေနိုင်ဘူးဖြစ်သွားတယ်ကျွန်တော်တို့မင်းသား CDF အနေနဲ့ပြီးခဲ့တဲ့တက်တော့တနည်းကလေးကကျွန်တော်တို့တတ်ဆုပ်ပေးထားတယ်မဖြစ်တော့သူတို့ဒီအချိန်မှာမှဆိုးလို့ကျွန်တော်တို့တတ်ဆုပ်ပေးထားတယ
်မေ23ရက်ညပိုင်းကစစ်ကောင်စီဘက်ကမင်းတပ်မျိုးကိုစစ်အုပ်ချုပ်ရေးကြေညာပြီးလေကြောင်းကနေစစ်အင်အားဖြစ်တင်ပြီးနောက်ပိုင်းတိုက်ပွဲပုံပြင်းထန်လာတာဖြစ်ပါတယ်ဒီကနေ့မှာစစ်တပ်ကပြစ်ခတ်တာကြောင့်အသက်9နှစ်ကလေးငယ်တူကြီးစံထိမှန်ဒဏ်ရာရရှိခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကလေးငယ်မိသားစုဝင်တွေနဲ့နှိဆက်သူတူက VOA ကိုအခုလိုပြောပါရယ
်။ညီမတို့တရားတော့ကျန်စံချိမှန်နေလို့တရားပါရှင်။ညီမတို့ညီမတို့အတော်အထုံးဟန်ဆက်တဲ့အချိန်မှာကျမတို့တမီးရောက်ကျန်စံချိမှန်သွားရင်ရှင်အဲ့လိုမျိုးပဲပြောလိုက်ပါရယ်ရှင်။ထုံးဟန်ဆက်တဲ့အချိန်က10နာရီခွဲလောက်10နာရီ40ဝန်းကျင်ဆိုတော့10နာရီခွဲလောက်ကဖြစ်တာပါရှင်။ဟုတ်ကဲ့ညီမတို့ကအင်တာနက်အင်ဂျင်နဲ့ထုတ်မရဘူးတုံးခိုးချက်ပြေးဖို့တင်းချောင်ဖို့စေခံပြဖို့တွားရင်လည်းတမ်းကျစ်တယ်တမ်းတွေ့ရနဲ့တမ်းဖန်တယ်ဆိုတော့စေခံတော့ဖို့လည်းအချိန်နဲ့မပေးနိုင်အဲကြောင့်မို့ကလေးရဲ့အချိန်နဲ့လည်းဖို့ရင်ရရဲ့ဆိုတော့စေခံလည်းပြလို့မရဘူးဆိုတော့အချိန်နဲ့တိတ်မကောင်းနိုင်ဘူးလို့တမျိုးအမှန်ယူရ
မင်းတမျိုးစီဒီအက်အဖွဲ့တွေနဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားပြီးမျိုးရည်နေထိုင်သူတွေနဲ့ဒေသခံတွေအများအပြားဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။ထွက်ပြေးတင်းရှောင်သူတွေဟာနီးစပ်ရာတောထဲမှာခိုလုံနေကြပြီးအစားအစာဆေးဝါးနဲ့အမိုးကာတွေအရေးပေါ်လိုအပ်နေပါတယ်။အခုလိုအရေးပေါ်အကူအညီလိုအပ်နေတာနဲ့ပတ်သက်လို့ကိုယ်တိုင်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရသူတူကအခုလိုပြောပါဗျ။
ပြောမယ်ဆိုတော့မင်းတပ်မှာဟိုရှိတဲ့လူဦးရေရဲ့တုံးပုံတပုံတော့ပဲမြို့ထဲမှာ တုံကုံပေါ်ရင်တပုံတော့ဆဲမျိုးထဲမှာကြာနေတာအာတပုံလောက်ကတော့ဒီမိစ္ဆာရာကြေးရွာတွေနဲ့ပြီးတော့တောင်ထဲတွေကိုထပ်ပြေးသိမ်းဆောင်ရှာတယ်ကျွန်တော်တို့ဆောင်ပြေးနေတဲ့နေရာမှာဆိုလူဦးရေ900လောက်ရှိတယ်ဟိုအခုအာထပ်ပြေးနေတဲ့အချိန်များပေါ့ဒီတော်တော်များများတော့ဟိုတက်ကြီးဟိုနဲ့ကလေးငယ်တွေကတော်တော်များများဟိုထပ်ပြေးနေကြတယ်ပေါ့ဟိုနေတဲတောထဲတောင်ထဲမှာရောက်နေတယ်ဆိုတော့လောလောဆယ်ဟိုစေးပါးတွေရေဟိုအစားတောက်တွေပေါ့တောင်ပေါ်ဒေသဆိုတော့အစားတောက်ခက်ခဲတဲ့နေရာမျိုးကျင်းခါလက်ခါကြတော့ဟိုအစတောင်းလို့လည်းပြီးလို့ရှိရင်ဒီဟိုတကယ်ဟိုဘယ်လိုပြမလဲထိုင်ရှာဟိုအမှုအကာကြီးလိုအပ်နေတယ
်မင်းတမျိုးကအတန်လေးဆန္ဒထုတ်ဖို့သူတွေကိုစစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်ပြန်လွတ်ပေးဖို့တောင်းဆိုရကနေစစ်ကောင်စီဘက်ကပြန်မလွတ်ပေးခဲ့တဲ့အတွက်နှစ်ဖက်အပြန်အလှန်တိုက်ပွဲတွေဖြစ်လာပြီးမေလ14နဲ့15ရက်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာမင်းတပ် CDF ဘက်က6ဦးသေဆုံးခဲ့ပြီးစစ်ကောင်စီဘက်ကလည်းအများအပြားသေဆုံးခဲ့တယ်လို့မင်းတပ် CDF ဘက်ကပြောပြမိတယ်စစ်ကောင်စီဘက်ကတော့တည်ဆုံတဲ့စည်ရင်းကိုထုတ်ပြန်တာမရှိသေးပါဘူ
း။ဒါကတော့ချင်းပြည်နယ်မင်းတပ်ကစစ်ဘေးဒုက္ခသည်တွေရဲ့အရေးကြားခဲ့ရတာပါ။ဒါနဲ့တစ်ဆက်တည်းကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အရေးကိုလည်းကြည့်ကြရအောင်ပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကချင်ပြည်နယ်တွင်ထပ်မံဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ပြည်ရင်းစစ်ဘေးဒုက္ခသည်အရေးအတွက်ကပိုပြီးတိုးလာနေပြီးစားနပ်ရိက္ခာဆေးဝါးစားတဲ့အရေးပေါ်အကူအညီလိုအပ်ချက်တွေရှိလာတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေက VOE ကိုပြောပါရယ်ကချင်ပြည်နယ်တွင်မြို့ရွာတွေကြားမှာကုန်စည်တချို့ကိုတည်ယူပို့ဆောင်ခွင့်ပိတ်ပင်ထားတာကြောင့်လည်းအခက်အခဲတွေပိုပြီးရှိလာနိုင်တယ်လို့ခန့်မှန်းထားကြပါရယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ
မြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကြားဒီလပိုင်းတွင်တိုက်ပွဲနေစဉ်ဖြစ်ပွားနေပြီးအထူးသဖြင့်ဗမော်မန်စီမိုးမောက်အင်ဂျာယန်တနိုင်ဖားကန်ဒေသတဝိုင်းမှာဖြစ်ပါတယ်ဒီတော့တွင်မြန်မာစစ်တပ်ထိန်းချုပ်ထားတဲ့တောင်ကုန်းစခန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒေသခံပြည်သူတွေမိမိတို့အိမ်ယာမှာမနေရတော့ပဲမြို့နဲ့မဝေးတဲ့အရက်ဒေသမှာပြည်ရင်းစစ်ဘေးရှောင် IDP တွေအဖြစ်တင်းရှောင်လာကြတာထောင်ကနန်းရှိလာပြီလို့ဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့ကချင်ငင်းငယ်ရေးကွန်ရက်တာဝန်ခံဒေါခွန်ဂျာကပြောပါတယ
်ဥမာမိုးမောက်မြို့နယ်ပေါ့မိုးမောက်မြို့နယ်ဆိုတာဗမော်နဲ့ကိုးမိုင်ပဲဝေးတယ်အဲ့အိမ်မှာဆိုလို့ရှိရင်ဥမာအရင်တုန်းကဆိုရင်တော့မိုးမောက်နဲ့ဗမော်လမ်းကဆိုရင်ဘယ်တော့မှမထီခဲ့တဲ့ရွာတွေပါဆိုမြို့နယ်ဆက်နေတာ哦ဒါပေမဲ့အဲ့မှာတွေကကြတော့မြို့တစ်ဆိုလဲစစ်တပ်ရှိတယ်နုံမလန်းဆိုလဲစစ်တပ်ရှိတယ်အဲ့အဲ့ကုန်းနေအနေပြီးပတ်ပတ်လဲပတ်ချလဲပြစ်ပြန်ပြစ်တဲ့အခါကျတော့ဆို KIA စခန်းရင်လို့လည်းမဟုတ်ဘူးသူဟာသူဒီအချိန်ရပြစ်နေတဲ့အခါကျတော့အဲ့ရလူတွေကအကုန်လုံးကအဲ့မှာအိမ်ထိတဲ့လူထိအဲကျွဲထိတဲ့လူထိအဲ့လိုမျိုးဖြစ်တဲ့အခါကျတော့သူတို့တွေကကိုယ့်အိမ်မှာကိုယ်နေလို့မရတဲ့အခါကျတော့ပြန်ရှောင်ပြေးတာဗမုံမျိုးထည့်ပြေးတာအဲ့ခါကျဖုန်းကြီးကျောင်းနေမှာပြစ်မိုးမောက်မျိုးမှာပြစ်တော့ဖျားကျောင်းနေအစ်တို့မှာအဲ့လိုအကုန်ရောက်သွားတာအခုကတော့အကုန်လုံးကချင်းရောချမ်းရောဗမာရောအလုံးပါသွားတာပေါ့ဒီခေါက်တော့ပြဿနာရွာမှာကိုယ်နေလို့မရတာကိုမော်တာထိကျလိုက်ဒီဘက်ကကျလိုက်အဲ့လိုမျိုးဖြစ်နေတော့
ဒီလိုစစ်ပေးဆောင်ပြည်သူအသစ်တွေတိုးလာချိန်မှာပဲငကိုကလေးကတရုတ်မြန်မာနေစားတျှောက်မှာရှိထားပြီးသား IDP ဒုက္ခသည်စခန်းတွေမှာလည်းအရေးပေါ်လူအပ်ချက်တွေရှိလာနေတယ်လို့အဲ့ဒီစစ်ပေးဒုက္ခသည်တွေကို10နှစ်နီးပါးကြာကူညီကယ်ဆယ်ရေးလုပ်နေတဲ့အမည်မဟုတ်လို့သူအမျိုးသမီးတူကလည်းအခြေအနေကိုပြောပြပါတယ
်အခုလက်ရှိရှိနေတဲ့ IDP ကအမိုးအကာကိစ္စနံပါတ်1အရေးကြီးလိုအပ်တယ်ဒါကဘာလဲဆိုမန်စီမိုးမောက်မြို့နယ်ပြောမှဆိုကြာရေးထင်းချုပ် area အထက်ကပေါ့IDP စခန်းငါးခုထဲကအဲအင်ဂျီဆိုရင်အစ်စ်ပြန်ဆောင်တာကိုအလုံး900လောက်ရှိတယ်။နောက်ပြီးမှဒီပြန်မပြင်လို့မဖြစ်တဲ့ဟိုင်ကအလုံးကြီး200ကျော်300နီးပါးအဲ့လောက်ရှိတယ်။ပြီးရင်အခုကျောင်းဖွင့်လာတော့မယ်ဆိုတော့ကျောင်းသားတွေအတွက်စာအုပ်တောင်ဝယ်ပြီးဖို့ခက်ခဲတယ်ဆိုမှအဲ့ခါမိဘတွေကကလေးတွေရဲ့စာအုပ်စာရွက်စာတမ်းတွေပေါ့နော်ကူညီပေးပါဆိုပြီးပြောရှင်။နောက်ပြီးတော့အခုကလည်းနေ့တိုင်းညတိုင်းလို့ပြောရမယ်။မန်စီမိုးမောင်ဝတ်တိုင်းရှိတာတောက်ဆောင်ဖြစ်နေတယ် IDP ခန်းကနေလက်နဲ့ကြီးတာနေတောက်ဆောင်ကြားနေရတယ်။နောက်ပြီးတော့ IDP ကမှာရှိနေတဲ့တောင်းတွေအားလုံးကလည်းခဏပြောလို့ပဲသုံးထပ်သားနဲ့ထရန်ကာထားတယ်။ဆိုရဲဟာကတော့ဒီ10နှစ်ဆိုတဲ့မိုးတန်လေးတန်ကိုတော့ခဏရင်ရှိရခါကျတော့တောင်းတွေကျွန်တော်တို့ပြန်ပြီးမှလုပ်ပြရမယ့်အနေအထားရှိတယ်
။စီဘေးဒုက္ခသည်တွေရဲ့စိုးရိမ်ထိလန့်မှုနဲ့ဒုက္ခကိုတက်တာစေဖို့ကလေချောင်းတိုက်ခတ်မှုတွေရပ်တန့်သွားရေးပဲဖြစ်တယ်လို့ကချင်ငင်းငယ်ရေးကွန်ရက်ဒေါခွန်ဂျာကရှုမြင်ပါတယ
်အရေးပေါ်လိုအပ်တာကကျတော့ဒီမကြခင်မှာဆိုရင်ဒီဆန်စီစားအကုန်လုံးပြတ်တော့မယ်အခုတရုတ်ကလည်းလုံးဝဝယ်လို့မရအောင်ပိတ်ထားတယ်ဗမာပြည်ကနေလည်းတွင်းလို့မရအောင်ပေါ့အဲ့တော့ဆန်လိုမျိုးဟာမျိုးပြည်တော့ငပြည့်ငချောင်းငပဲလိုဟာမျိုးတွေတဲမယ်ဆိုလို့ရှိရင်ဖားမယ်ဆိုတဲ့ဟာမျိုးဖြစ်နေတယ်ဥပမာဆိုဆေးဝါးတို့ဘာလို့ဆိုရင်မကြခင်ဆိုလိုလာမယ်မိုးတွင်းကလည်းရောက်လာမယ်ပေါ့ အဲ့ဆိုလို့ရှိရင်တော့ဒါချက်တော့မှာပေါ့အခုကျမတို့မြင်ရောက်နေတာအဲ့တော့နံပါတ်1ကတော့ no fly zone လုပ်ရမယ်အဲ့ဒါမှပဲလူဘသူမဆိုချိခိုက်တန်ရာရတာလည်းသက်သာမယ်အခုကဘလို့ဖြစ်လဲဆိုလင်းရင်လာမယ်ဆိုပြီးဟိုအတန်ထွက်ပြီးဟိုဥဩဆွဲပြီးဆိုအကုန်ကဂရုကျင်းထဲမှာပြီးလို့ရှိရင်တော့ဗာလဲဆိုလို့ရှိရင်ညဘက်မှာလာပြစ်လားဆိုပြီးမှအဲ့မှာချောင်းကပားမှာတော့အိတ်ရတာမျိုးဂရုကျင်းမှာအိတ်ရတာမျိုးတွေဖြစ်တဲ့အခါကျတော့ဒါကတော်တော်အဆင်မပြေဘူ
း KIA KIU အဖွဲ့ဟာ1990နောက်ပိုင်းနဝဒစီအစိုးရလက်ထက်မှာယာယီအပြစ်ကရစဲရေးသဘောတူခဲ့ရာကအရသာတပိုင်းအစိုးရသမ္မတဦးသိန်းစိန်လက်ထက်2011ကစလို့ကချင်ပြည်မှာတကြော့ပြန်တိုက်ပွဲဖြစ်လာရပြီး NLD အစိုးရလက်ထက်မှာ NCA အပြစ်ရစာချုပ်ထဲပါဝင်လက်မှတ်ထိုးနိုင်ဖို့စဉ်းစားညှိနှိုင်းနေချိန်မှာပဲဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းတိုက်ပွဲတွေပြန်ဖြစ်လာရပါတယ်အခုဆိုရင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ပေးဒုက္ခသည်စခန်း73ခုလောက်ရှိပြီးအရင်ကရှိထားပြီးသားဒုက္ခသည်တသိန်းနီးပါးအပါအဝင်အခုအစ်စ်ထထွက်လာကြသူတွေပါပေါင်းရင်စေပေးဆောင်ဒုက္ခသည်တသိန်း3000ဝန်းကျင်မှရှိမယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကခန့်မှန်းထားကြပါတယ်ခင်ဗျာ
ကုညံဝေးအောင်ပြပြသွားတာပါအခုတော့မကြခင်ကျောင်းတွေပြန်ဖွင့်မဲ့အပေါ်သဘောထားတုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါရှင်မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုဂျွန်လ1ရက်နေ့မှာပြန်ဖွင့်တော့မှာပါဆရာမအများအပြားCDM အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့အတွက်လေဒီဆရာမတွေနေရာမှာဘယ်သူတွေနဲ့အစားထိုးမလဲဆိုတာမေးစရာပါစစ်ကောင်စီကတော့လစ်လက်တဲ့နေရာတွေမှာအစားထိုးခန့်သွားဖို့လုပ်နေပြီလို့ပြောထားပါတယ်ဘာသာရပ်လိုက်ကျွမ်းကျင်ပြီးဝိုင်းအတွေ့အကြုံရှိတဲ့ဆရာမတွေနေရာမှာဆရာသစ်တွေနဲ့အစားထိုးမဲ့အပေါ်ကျောင်းသားမိဘတွေရဲ့အမြင်ဘယ်လိုရှိပါလဲရန်ကုန်ကလာတဲ့သတင်းကိုနန်းလဖိုင်ကပြောပြမှာပါရှင်
မြန်မာပြည်နေရာတော်တော်များများမှာစာသင်ကျောင်းတွေအပါအဝင်နေရာအများအပြားနေစဉ်နေပါပောက်ကွဲမှုတွေဖြစ်နေသလိုကိုဗစ်ရောဂါကူးစက်မှုကလည်းအဆုံးမသတ်သေးချိန်မှာဇွန်လ၁ရက်နေ့မှာလုံခြုံရေးပေးပြီးကျောင်းတွေပြန်ဖွင့်မယ်လို့စစ်ကောင်စီကကြေညာထားပါတယ်။မကြခင်ပြန်ဖွင့်မဲ့အခြေခံပညာကျောင်းတွေအတွက်ကလေးတွေကိုကျောင်းဝတ်ဖို့မိဘတွေကိုလည်းစစ်ကောင်စီကတိုက်တွန်းနေပါတယ်။စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့ရုံမတက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာကျောင်းဆရာမတွေအတော်များများပါဝင်နေကြတဲ့အတွက်အဲ့ဒီဆရာတွေနေရာမှာဘသူတွေကသင်ပေးမလဲဆိုတာကလည်းမေးခွန်းထုတ်ဆရာဖြစ်နေပါတယ်။ NASA ကကောင်စီတည်င်းထုတ်ပြန်ရေးအဖွဲ့ကပြန်ကြားရေးဒုဝန်ကြီးဘိုးချုပ်စော်မင်းထွန်းကတော့လေးသက်သွားတဲ့နေရာတွေမှာအစားထိုးသွားမယ်လို့မေလ15ရက်နေ့ကပြုလုပ်တဲ့တည်င်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
ဒီပညာရေးဝန်ကြီးဌာနအနေနဲ့တော့ကျွန်တော်တို့ဝန်ထမ်းတွေနေရာမှာပြန်လည်ခန့်အပ်ဖို့လှုပ်ဆောင်နေလည်းရှိပါတယ်ပြီးရင်ကျွန်တော်တို့ကျောင်းအုပ်ချုပ်မှုတာဝန်ခံတွေပေါ့ကျောင်းအုပ်ဆရာမကြီးတွေကျောင်းတာဝန်ခံတွေနဲ့ပြက်ကွက်တယ်လို့ရှိရင်သူကဒါမျိုးနဲ့အစင်းကနေတာဝန်ပြီးဆောင်ရွက်ပေးမှာလို့အုပ်ချုပ်ရေးပေါ့နော်ခရိုင်အစင်းကနေတာဝန်ဆောင်ရွက်ပေးမှာအဲ့လိုမျိုးအစင်းစင်းဆောင်ရွက်လျက်ရှိပါတယ်
ထက်တန်ဆရာမတွေကိုရာထူးတိုးဆံမွေးပွဲဖြေဆိုဖို့အတွက်ခေါ်ဆောင်မှုတွေရှိနေသလိုမူလာရန်အတွက်နေစားဆရာမတွေခန့်အပ်နေတာလေးလည်းလုပ်နေပါဗျ။အကြမ်းမဖက်အာဏာဖီဆန်တဲ့ဆရာတူကတော့ CDM ဆရာမတွေရဲ့နေရာမှာအများအစားထိုးစာတင်နိုင်ဖို့ပြင်ဆင်နေတဲ့စစ်အုပ်ချုပ်ရေးကောင်စီဆောင်ရွက်ချက်ဟာအောင်မြင်မှုခက်ခဲသလိုကျွမ်းကျင်အားနည်းသူတွေကိုအိမ်ပြည့်သဘောခန့်အပ်တင်ကြားခိုင်းတာကလည်းကောင်းမွန်တဲ့ပညာရေးစနစ်မဖြစ်နိုင်ဘူးလို့သုံးသပ်ပါဗျ။
ဒီကခဏမဲ့ဟိဆိုရင်တော့ခန့်လို့ရလားဟိဆိုတော့ရမှာလားခါလို့ခက်ခဲရဲ့ကိစ္စတော့မဟုတ်ဘူးလေစာသင်နာလူတိုင်းတန်တဲ့လောက်ပါတယ်ဆိုပြီးသူတို့အစားထိုးတာပဲဒီစာသင်နာအနုပညာတစ်ခုဖြစ်တယ်စာသင်နာတမဝန်းကျောင်းပညာတစ်ခုလိုပဲသင်ယူလေးတာကိစ္စမှာသင်ရမယ်ဆိုတဲ့ကိစ္စတော့သူတို့စာသင်ခန်းနဲ့ဝင်နေမှာပြင်ပါတယ်သင်လို့ရလားဟိဆိုလူတိုင်းတော့ပြင်တာပေါ့နော်သူကဒီပညာရေးဒီသင်ယူပဲပြင်မှာအဲ့တော့ကျွန်တော်ကစိတ်ကြိုပညာရေးမဟုတ်ဘူးလို့ပြောတယ်ဒီမှာသူတို့ဝင်တယ်နဲ့သူတို့အစားထိုးမှုတင်လိုက်တာပဲဖြစ်ဖြစ်ဆိုအဲ့ဒီလူတွေရဲ့အတွေ့အကြုံကလေးတွေဝင်သွားမှာလေသူတို့ကိုယ်တိုင်အစားဒီဘာသာရေးခွဲခြားမှုလူမျိုးရေးခွဲခြားမှုလုပ်နေတဲ့လူတွေနော်ပြီးတော့ဒီမတရားမှုကိုသူတို့အားပေးနေတဲ့လူတွေကဒီဖြစ်ရကိုမှန်တယ်လို့ကလေးကမေးလာတယ်မှန်ကမှန်လားလို့မေးလာတဲ့အချိန်မှာသူတို့ဘလို့ဖြေမလဲပင်ယုတ်ကိစ္စကိုကျွန်တော်ကပြောနေမှာမဟုတ်ပင်နေတဲ့လူတွေကစစ်ကြုံနေဖြစ်တဲ့အတွက်ဒီကလေးတွေကိုသူတို့ကလည်းစစ်ကြုံဖြစ်လာအောင်လည်းဖြစ်ဖြစ်အောင်ရိုက်တန်းပြီးတော့တင်ပါပဲ
အခြေခံပညာကျောင်းတွေကဆရာတွေနဲ့ပညာရေးဝန်ထမ်းတွေကိုလည်း CDM လှုပ်ဖို့လှုပ်ဆောင်မှုပုံမှန်905ကနဲ့သတင်းမှဖြန့်ဝေမှုပုံမှန်တွေတက်ပြီးဖန်ဝရန်ထုတ်တာယာထုကယာယီရက်ဆိုင်တာတွေလည်းစစ်ကောင်စီကလုပ်နေပါဗျ။ဆရာမတချို့ကတော့ဖမ်းဆီးခံရပါတယ်။ကျောင်းတွေဖွင့်တဲ့အခါကိုဗစ်ကြောင့်နှောင့်နှေးခဲ့ရတဲ့ရှိတဲ့အတွက်တနစ်ကိုနှစ်တန်းတက်ဖို့ရထားတယ်လို့စစ်အုပ်ချုပ်ရေးကောင်စီကပြောဆိုထားပါဗျ။ကျောင်းတွေကိုဖွင့်ဖို့ပြင်ဆင်တာမှာအစီအစဉ်တကျပြင်ဆင်ဖွင့်လှစ်တာမျိုးမဟုတ်တာအပြင်စစ်အုပ်ချုပ်မှုလက်အောက်မှာပညာသင်ကြားရမှာကိုမလိုလားတဲ့အတွက် เจ้าแอมมาหอบูโลเปียวจ้าท่าเดเจ้าหน้ามีบ่าริแลชิบ่าเดကိုကလေးအတန်းကြံခဲ့မှာစိုးရိမ်ပေမဲ့အမှန်တရားနဲ့လက်မမှန်ရှောက်နိုင်ဖို့အတွက်လမ်းပြချင်တာကြောင့်စစ်အုပ်ချုပ်ရေးကောင်စီလက်ထက်မှာကြောင်းမတက်ခိုင်းဘူးလို့6တန်းကြောင်းသားမိဘတူဦးကပြောပါရယ
်ကလေးကကြတော့စနစ်တစ်6တန်းတမှာသုံးရက်ကတော့ဘယ်လိုလဲဆိုတော့ဒီစစ်ကောင်စီလက်ထက်မှာတော့လုံးဝပြင်ညာမတင်တော့ဘူးအဲ့လိုပေါ့ဗောဒီအစိုးရစစ်တပ်လာမယ်ဆိုတော့ဒီမိုကရေစီပြန်ရမယ်ဆိုလို့ရှိရင်တော့ဒါကြောင်းသားကြောင်းမတက်ကြံတတ်မှုရမယ်ခြေလို့ရှိတယ်ဒီကြောင်းနောက်ကြတာတော့ဘာလို့ကကြတော့လဲသိတော့ပူတယ်မှာဒါပေမဲ့ဒီစစ်ကြုံပညာရေးမှာတော့မသိနိုင်ဘူးပေါ့နော်သူတို့ဒီသူတို့လောရက်တရားမှန်မှန်ကန်တာနဲ့တိနေရတာနဲ့မတက်နိုင်ဘူးနော်မှားနေမယ်တိရတာနဲ့အမှားအဖို့ကတော့မသွားနိုင်ဘူးအဲ့လိုသဘောရှိတယ်သူတို့ကဟိုကတော့အဖြစ်မရှိရဘူးပေါ့နော်အဲ့လိုတက်တယ်ကျောင်းသားတွေလည်းတက်တာပဲနော်အကုန်လုံးဒီသူတို့ကျောင်းသားတွေပေးနေတဲ့အချိန်မှာသူတို့ကျောင်းတော့သွားမတက်နိုင်ဘူးပေါ့နော်လက်ကြမလုံးဘူးပေါ့နော်သူတို့တင်တဲ့ပညာရေးလည်းမတက်နိုင်ဘူးအဲ့လိုကြောင့်
ကျောင်းသက်မဲ့ကလေးတွေအတွက်မေလ24ရက်ကနေ31ရက်နေ့အထိကျောင်းအပ်ဖို့သတ်မှတ်ထားပါတယ်။လက်ရှိအခြေခံကျောင်းတွေမဖွင့်မီပြီးခဲ့တဲ့အပတ်တွေကတက္ကသိုလ်တွေဖွင့်လှစ်တာမှာတော့ကျောင်းသက်သူအလွန်နှဲပါခဲ့ပါတယ်။မြန်မာနိုင်ငံဆရာမများတက်မကစီရင်အရာတနိုင်ငံလုံးမှာ CDM လုပ်တဲ့အခြေခံကျောင်းဆရာမတသိန်းနီးပါးရှိတယ်လို့ပြောပါတယ်ရှင်။
ရန်ကုန်ကလာတဲ့သတင်းကိုနန်းလန်ဖိုင်ကပြောသွားတာပါရှင်။မကြာခင်မှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါရရှင်။အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါဗျ။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာပြည်သူစံတော်ကိုထင်ဟပ်တဲ့ရွေးကောက်ပွဲပါပဲလို့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ ANFREL ကပြောပါရယ်။မဲမတမာမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့စစ်တပ်ကအာဏာသိမ်းတာဟာကြိုးကြောင်းခိုင်လုံမှုမရှိဘူးဆိုတဲ့အကြောင်းသူတို့ရဲ့လေလာတွေးရှိချက်တွေကိုအဲ့ဒီအဖွဲ့ကထောက်ပြထားပါတယ်။ AFP သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးကပြောပြမှာပါရှင
်။ပြီးခဲ့တဲ့နိုဝင်ဘာမြန်မာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့ဆွဆွဲပြီးအာဏာသိမ်းယူခဲ့တဲ့မြန်မာစစ်တပ်ကရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ပေမဲ့လို့လည်းမြန်မာရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့လွတ်လပ်တဲ့ရွေးကောက်ပွဲများဆိုင်ရာအာရှကွန်ရက်အဖွဲ့ ANFREL ကတော့မြန်မာစစ်တပ်ရဲ့ဆွဆွဲချက်ကခိုင်လုံမှုမရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာအားလဲချက်တွေလိုအပ်တာတွေရှိခဲ့တာမှန်ပေမဲ့လို့ဒီရွေးကောက်ပွဲဟာပြည်သူရဲ့ဆန္ဒကိုထင်အပ်တာတွေ့ရပါတယ်လို့ANFREL အဖွဲ့ရဲ့လုပ်ငန်းတာဝန်ခံတဦးဖြစ်တဲ့လီချန်လုံးကပြောပါတယ
် The main issues that we found in this election was the election cancellation issue
ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်တို့တွေ့ရှိရတဲ့အဓိကအကြောင်းအရာတွေထဲမှာဒေသတချို့မှာရွေးကောက်ပွဲတွေပယ်ဖြစ်လိုက်တာနိုင်ငံရေးပါတီတွေရဲ့မဲဆွယ်ပြောဆိုမှုတချို့ပိတ်ပင်ခါရတာရွေးကောက်ပွဲကော်မရှင်ကအတိုက်ခံပါတီတွေကိုမျက်မျက်တတမဆက်ဆံမနဲ့ဗလိုက်တာတချို့ရှိခဲ့တာတွေတွေ့ရပါတယ်ဒါပေမဲ့လို့လဲရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုခြုံကြည့်ရင်တော့ဒီရွေးကောက်ပွဲရဲ့ရလဒ်ကမြန်မာပြည်သူတွေရဲ့ဆန္ဒကိုအများကြီးထိအားနိုင်တဲ့ရွေးကောက်ပွဲလို့ ANFREL ကသုံးသပ်ပါတယ
် ANFREL အဖွဲ့ဟာနိုင်ငံတကာအသိမှတ်ပြုအဖွဲ့အစည်းတစ်ခုဖြစ်တယ်လို့2020မြန်မာရွေးကောက်ပွဲကိုနေရာဒေသအနှံ့စောင့်ကြည့်လေ့လာခွင့်ရခဲ့တဲ့ပြည်ပအဖွဲ့အစည်းနှစ်ခုကတခုဖြစ်ပါတယ်။2020နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်ပြီးတိုက်ဖြတ်ချေမှုန်းခြင်းခံရသောဒီမိုကရေစီဆိုတဲ့နာမည်နဲ့မေလ18ရက်နေ့မှာပဲသူတို့ရဲ့အပြီးသက်အစဉ်ကစားတစ်ဆောင်ကို ANFREL အဖွဲ့ကချုပ်ပြန်ချပါတယ်။သူတို့ရဲ့လေ့လာတွေ့ရှိချက်တွေအရာကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြစ်နိုင်လောက်တဲ့အထိမဲမတမာမှုမျိုးမတွေ့ခဲ့ရပါဘူးလို့လီချန်လုံးကပြောပါတယ်။
Where the election observers and agents from political parties were able to monitor in the
main area ne mei yi twet de lungan sin ne ma luwa chet tacho shi da twet ya ba me yue kaw pwe lungan sin de ku long ga ro pwin lin myin da mu shi da twet ya ba de nangai party ri ga yue kaw pwe saung chi lila tu ri a ni ne mei yong ne ma mei pe da ga ni bi lo mei ri yi twet de thi lungan sin a sin sit ko saung chi lila kwin ya ja ba de yue kaw pwe ya lat ko pyaung le pyet nai lawt de thi mei ma tama mu myo shi ga de tat te a thaut tha ba ma ma twet ya ba au
ဒီကနေ့ရွေးကောက်ပွဲမှာမဲကွာဟာမှုတွေအကြီးအကျယ်ရှိခဲ့တယ်လို့ဆွဆွဲပြီးမြန်မာစစ်တပ်ကအာဏာသိမ်းယူလိုက်တာဟာကြိုးကြောင်းခိုင်လုံမှုမရှိဘူးဆိုတာကိုလည်းသူကထောက်ပြပါဗ
ျ။ We did not receive any reports that such mass fraud in voter lists was carried out during
ရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းမဲလိမ်မဲခူတာမျိုးကျွန်တော်တို့မကြားခဲ့ရပါဘူး။တပ်မတော်ကတော့မဲပေါင်း7000ကျော်လောက်ကွာနေတယ်လို့ရွေးကောက်ပွဲအပြီးမှာပြောပါတယ်။ဒါကမဲပေးခွင့်ရှိသူစုစုပေါင်းရဲ့၄ပုံတပုံရှိပါတယ်။ဒါပေမဲ့လည်းဒီလိုဖြစ်ခဲ့တဲ့တက်သည့်အထောက်အထားတစ်ခုမှကျွန်တော်တို့မတွေ့ခဲ့ရပါဘူး။တမရဘက်ကလည်းဒီအတွက်တက်သည့်အထောက်အထားဘာမှပြမထားပါဘူး။ဆိုတော့သူတို့ပြောတာကိုယုံစရာအကြောင်းဘာမှမရှိပါဘူး
။မြန်မာစစ်အုပ်ချုပ်ရေးကောင်စီကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးရွေးကောက်ပွဲရလဒ်ပြက်ပြဲတဲ့အကြောင်းကြေညာချတာပါ။ရွေးကောက်ပွဲရလဒ်ကိုလက်မခံလို့တဲ့စစ်တပ်အနေနဲ့ ခိုင်မာတဲ့တက်တေအထောက်ထားမရှိဘဲအခုလိုဆွဆွဲပြောဆိုတာအာနာသိန်းနာရီကိုကြည့်ရင်မှန်ကန်တဲ့နီးလန်းနဲ့ဖြည့်ရှင်းလို့စိတ်မရှိဘူးဆိုတာကိုပြရနေတယ်လို့လည်းလီရှန်လုံးကပြောပါတယ်
So before the UEC managed to establish the election tribunals to hear these complaints.
ဒီတိုင်ကြားချက်တွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင် UEC ဘက်ကစစ်ဆေးမှုတွေမလုပ်နိုင်ခင်မှာပဲစစ်တပ်ကအာဏာသိမ်းလိုက်တာပါ။ဆိုတော့ဒီ UEC အနေနဲ့ဒီကိစ္စကိုနီးလန်းတကျကင်တွေဖြည့်ရှင်းဖို့ဘလို့မှမဖြစ်နိုင်ပါဘူး။ဒါကြောင့်တပ်မတော်နဲ့ကြံ့ခိုင်ရေးဖွံ့ဖြိုးရေးပါတီကဒီပြဿနာကိုကောင်းသောနည်းနဲ့အပြေရှာလို့စိတ်မရှိဘူးလို့ကျွန်တော်တို့ထင်ပါတယ်။
ပြည်ခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြားကျင်းပရတာဖြစ်လို့2015ခုနှစ်တုန်းကရွေးကောက်ပွဲလောက်လွတ်လပ်တရားမျှတမှုမရှိခဲ့ဘူးဆိုပေမဲ့ပြည်သူအများရဲ့ဆန္ဒကိုကိုစားပြုထင်ရတဲ့ရွေးကောက်ပွဲဖြစ်ခဲ့တာကိုသူတို့ရဲ့လေလာချက်တွေအရတွေ့ရှိတဲ့အကြောင်းအာရှဒေသ18နိုင်ငံကရွေးကောက်ပွဲ65ခုကိုစောင့်ကြည့်လေ့လာခဲ့တဲ့အန်ဖရက်အဖွဲ့ကပြောပါရယ်COVID-19 ရောဂါကူးစက်မှုတွေရှိနေခဲ့တဲ့အချိန်မှာကိုပဲမဲယုံဝန်ထမ်းတွေရွေးကောက်ပွဲနဲ့ကျန်းမာရေးအရာရှိတွေပင်ပင်ပန်းပန်းကြိုးစားလှုပ်ဆောင်ပေးခဲ့ကြသလိုမြန်မာပြည်သူ28တန်းခွဲမဲပေးခဲ့ကြတဲ့အကြောင်းနဲ့ဒီလိုမြန်မာပြည်သူတွေရဲ့အတန်သဘောထားဆန္ဒတွေကိုတိတ်သွားအောင်မြန်မာစစ်တပ်ကခြေဖြတ်လို့ရမှာမဟုတ်ဘူးလို့လည်း UNFRA အဖွဲ့ရဲ့မေလ18ရက်နေ့ကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်အဖြစ်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေးတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွန်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြပါလို့လည်းဖိတ်ခေါ်ပါရစေရှင်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ COVID-19 ကပ်ရောဂါဘေးသင့်နေတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုထပ်ပြီးဖြစ်တာကြောင့်လာမယ့်နှစ်သစ်အစပိုင်းမှာနိုင်ငံလူဦးရေရဲ့ထက်ဝက်ဆင်းရဲမွဲတေခဲ့တဲ့2005ခုနှစ်ကအခြေအနေမျိုးအထိဆုတ်ယုတ်ကျဆင်းသွားနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်။တစ်ချိန်တည်းမှာပဲလာမယ့်လပိုင်းတွေအတွင်းမြန်မာလူထုရဲ့သုံးသန်းခွဲကျော်စားနပ်ရိက္ခာပြတ်လတ်သွားနိုင်တဲ့အရေးကြောင့်ရိက္ခာထောက်ပံ့နိုင်ရေးကုလသမဂ္ဂဘက်ကပြင်ဆင်နေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တိန်ကီထိုက်ကတင်ပြထားပါတယ်ရှင်။
ဒီကတော့မရဲဒီကအားကုန်လုံးကပါပြီးတော့ချွချွေတတနဲ့အားခက်ခဲလောက်ရတဲ့အချိန်ကျတော့ညီမတို့ကကျတော့ဒီကိုယ့်ရဲ့ဈေးပေါ့ချွချွေတတသုံးရမယ်ဟာဆိုတော့ဈေးနှုန်းကိုပဲအရင်ဒီကစဉ်းစားပေါ့ဘယ်ဟာလေးကပူတတမလဲတတတတနဲ့ဘယ်ဟာလေးကပူလောက်လောက်ငငဖြစ်ရမလဲအဲ့ဒါပဲတွေးရတာပေါ့နော်
ရင်ကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားဈေးဝယ်ခဲ့သူတွေအခုတော့ဝင်ငွေထွက်ငွေကိုပို့ပြီးတော့ထက်တွက်လာရပါပြီရန်ကုန်မြို့လိုနေရာတွေကနေတွေလိုမဟုတ်ပါဘူးနေကလူတွေကတော့ခြံထဲမှာစားပြင်တီးပြင်စိုက်ထားလို့နေ့စဉ်ဈေးထွက်ဝဲလို့လွေကောင်းမှလူမှဖြစ်ပေမဲ့လည်းရန်ကုန်မှာကတော့နေ့စဉ်စားရည်တောက်ရည်အတွက်မဖြစ်မနေဈေးဝယ်ကြရပါတယ်။ဈေးဝယ်တာမှလည်းငွေဆက်ကူကိုပဲသုံးရတာပါ။အလောက်ကန်ခွင့်လန်းအတွက်ရွှေပြောင်းအခြေချသူတွေအတွက်တော့လက်ရှိရန်ကုန်မှာမလွယ်ကူပါဘူး။တနည်းရတဲ့ဝင်ငွေတနည်းစားရည်တောက်ရည်ဖြစ်ရှင်းရသူတွေအတွက်ပို့ပြီးတော့အခက်တွေ့နေပြီလို့ရန်ကုန်ကအင်ရှင်မှတူရှင်းပြခဲ့ပါတယ်။
အခုကအခြေခံလူတန်းစားမတော့အမျိုးကကွဲကြည့်တာ။ဟိုစိုက်ကားနည်းနဲ့လူလောက်ကတော့ဘာလို့ပြောအရေးစွန်ပြီးထွက်နေနေတော့ဒီနေ့2000 3000လေးရသွားလို့စားရတာမျိုးရှိမယ်။ဒီလိုရေတံမှုကောက်တဲ့လူတို့ဒီလိုမျိုးဟိုပန်းလေးရောင်းတဲ့သူတို့ဟိုအဲ့လိုမျိုးတွေတွေ့ကြတော့အဆင်မပြေနိုင်ဘူးမှာ
။ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စပရိုကလက်ရှိမြန်မာနိုင်ငံအခြေအနေကို UN News နဲ့တွေ့ဆုံမေးမြန်းခန်းမှာရှင်းပြပါတယ်
။
It's been a very difficult few months for many people. It's true that
ဒီကနေ့လာပိုင်းတွေကတချို့အတွက်တော့အလွန်အမင်းအခက်အခဲဖြစ်နေပါပြီ။အထူးသဖြင့်ရန်ကုန်ကနေရွှေပြောင်းနေကြတာကလည်းတကယ်ဖြစ်နေတာပါ။ဒါ့အပြင်လက်ရှိမှာပိတ်ထားတဲ့စက်ရုံတွေလည်းအများပြားရှိနေပါတယ်။လေပတ်တဲ့စက်ရုံတွေကလည်းတကယ်ကိုအဖြစ်လောက်ပဲလေပတ်နေတာပါ။စိတ်ကန်းကလည်းတိတ်ပြီးမလေပတ်တော့ပါဘူး။ဘန်စနစ်လည်းအပြည့်အဝမလေပတ်တော့ပါဘူး။ငွေထုတ်ရုံအတွက်ကိုပဲလူတန်းရှည်ကြီးနဲ့ဆောင်းတိုင်းနေကြတာဖြစ်ရိုးဖြစ်စဉ်ကိစ္စမဟုတ်ပါဘူးလူတွေအနေနဲ့မြန်မာနိုင်ငံတွင်ငွေလွှဲတာမှာရောပြည်ပကနေပြည်တွင်းကိုငွေလွှဲဖို့အတွက်ကိုပါတက်ရောက်မှုရိုက်ခတ်မှုရှိနေပါတယ
်ဆင်အနာတိန်နာကြောင့်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူပေါင်း3000ခွဲကျော်ဆက်နေရိခာမလုံလောက်မှုစိုးရိမ်ထိတ်လန့်စရာအဆင့်ကိုရောက်လာနိုင်ပြီးဒီလူတွေကိုကူညီထောက်ပံ့လာရနိုင်ခြင်းရှိကြောင်းကုလသမဂ္ဂစာနယ်ရိက္ခာအဖွဲ့ကသတိပေးထားပါတယ် WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားမှု Marcus Prayo က
So this all added up to a situation of real concern and one where
ဒီအကြောင်းအရာလေးအလုံးပေါင်းလိုက်တော့တကယ်ကိုစိုးရိမ်စရာအခြေအနေတစ်ရပ်ဖြစ်ပါတယ်။ဒါမဲ့6လအတွင်းလူပေါင်း 3.4 လောက်စာနယ်ရိက္ခာမလုံမလောက်ဖြစ်မှာကစိုးရိမ်စရာအခြေအနေရောက်လာနိုင်တယ်လို့ကမ္ဘာစာနယ်ရိက္ခာအဖွဲ့ WFP ကခန့်မှန်းထားပြီး WFP ထံကနေဒါမှမဟုတ်အခြားအဖွဲ့အစည်းတွေကနေထောက်ပံ့မှုတွေလိုအပ်လာနိုင်ခြင်းရှိပါတယ်။
မြန်မာနိုင်ငံတွင်ဘန်စနစ်ကောင်းကောင်းမလဲပတ်နိုင်ထောတဲ့ကိစ္စကိုလည်းကုလသမဂ္ဂကအထူးစိုးရိမ်မှုနဲ့ကြိုတင်ပြင်ဆင်ထားကြောင်းသူကပြောပါတယ်
။ We've already moved to put in place a contingency stock of food which will
ဖြစ်လာနိုင်တဲ့အရေးပေါ်အခြေအနေအတွက်ကျွန်တော်တို့ကစားနပ်ရိက္ခာတူလောင်ရေးဆောင်ရွက်ထားပါတယ်။တကယ်လို့ဈေးကွက်မှာစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေမျိုးမှာနောက်ကျွန်တော်တို့ရဲ့အဓိကစိုးရိမ်တဲ့အချက်ကတော့လက်ရှိဘန်စနစ်မှာပြဿနာဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေထံငွေလွှဲမပေးနိုင်တဲ့အခြေအနေမျိုးမှာငွေကြေးထောက်ပံ့မှုအစားရိက္ခာကိုအစားထိုးထောက်ပံ့နိုင်ဖို့ဖြစ်ပါတယ
် source the cash in handto provide those transfers to people in need
2020ပြည်နှစ်မှာကိုရိုနာကပ်ဘေးဒဏ်တင်တာကြောင့်မြန်မာစီးပွားရေးအထိနာခဲ့တာမှာအခု2021ခုနှစ်မှာတော့ဆီယာနာတင်တာကြောင့်လူမှုစီးပွားအပေါ်ထပ်ပြီးတော့ထိခိုက်ရပြီးအခြေအနေတွေမပြောင်းလဲနိုင်ဘူးဆိုရင်တော့2022ခုနှစ်အစပိုင်းအရောက်မှာပဲမြန်မာလူဦးရေရဲ့ထက်ဝက်နီးပါးဆင်းရဲမွဲတေတဲ့အဆင့်ကိုကျရောက်သွားနိုင်တဲ့အကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့သုံးသပ်ချက်အစီရင်ခံစာကသတိပေးထားပါတယ် UNDP ရဲ့အာရှပစိဖိတ်ဒေတာရင်းဆိုင်ရာညွှန်ကြားရေးမှူးကဲနီဝေကနာရာဂျာကအခုလိုပြောပါတယ
် It is not surprising that all of the development gains
အခြေမခိုင်မပြည့်စုံပေမဲ့လည်းဒီမိုကရေစီအသွင်ကူးပြောင်းမှုကာလဖြစ်တာကြောင့်ပြီးခဲ့တဲ့ဆယ်နှစ်တာအတွင်းဖွံ့ဖြိုးတိုးတက်မှုတွေရရှိခဲ့တာဟာအံ့ဩစရာမဟုတ်ပါဘူးတဲ့ကမ္ဘာ့ကပ်ဘေးယောဂါထံတင့်တဲ့အခြေအနေမှာနိုင်ငံရေးပြည်ထနာရဲ့ရိုက်ခတ်မှုပါထပ်ပေါင်းလာတဲ့အတွက်လအနေငယ်အတွင်းမှာဒီတိုးတက်မှုတွေပျောက်ပြတ်သွားနိုင်ပြီးမြန်မာလူဦးရေထက်ဝက်လောက်ဆင်းရဲမွဲတေခဲ့တဲ့2005ခုနှစ်ကအခြေအနေကိုပြန်လည်ဥတီနေပါပြီလို့ပြောခဲ့တာပါဆီယနာသိမ့်ပြီးတဲ့နောက်ဖြစ်လာရတဲ့အကြမ်းဖက်မှုတွေကြောင့်ယာနဲ့ချီသေးချေတန်ရာရထောင်ချီဖမ်းဆီးခံရတဲ့အပြင်စီးပွားရေးပြိုလဲမယ်အန်ဒီရဲ့အထူးရင်ဆိုင်နေရပြီလို့လည်း UNDP ရဲ့အစိုးရခန်းစာကသတိပေးပါတယ်ကမ္ဘာ့ဘဏ်ရဲ့အီဘီလာထုတ်အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးခန့်မှန်းချက်မှာမြန်မာနိုင်ငံမှာ2020ခုနှစ်အတွင်းစီးပွားကျမှုဆေးရခိုင်နှုန်းထိရှိမယ်လို့ခန့်မှန်းထားပါတယ်။မြန်မာကုန်သွယ်ရေးရဲ့80ရာခိုင်နှုန်းကပင်လယ်ရေကြောင်းကုန်သွယ်ရေးဖြစ်ပြီးဆီယနာသိမ်းမှုနောက်2လအတွင်းရေကြောင်းကုန်သွယ်မှုပမာဏ55ရာခိုင်နှုန်းကနေ64ရာခိုင်နှုန်းထိကျဆင်းခဲ့ကြောင်းလဲ UNDP ကခန့်မှန်းထားပါတယ်။ဒီအချက်တွေကိုထောက်ချင်ခြင်းအပြင်မြန်မာနိုင်ငံဟာစီးပွားရေးပြိုကျမဲ့ဘက်ကိုချဉ်းကပ်လာနေတာပြသနေတာဖြစ်တယ်လို့လဲ UNDP အစိုးရခန်းစာမှာသတိပေးထားတာဖြစ်ပါတယ်ရှင
်။လက်သ င်ကြီးထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။အခုတော့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာ mobile internet ဆက်သွယ်မှုတွေဖြတ်တောက်လိုက်လို့အလုတ်ကိုင်းတိတိတသာထိခိုက်သွားသူတွေကတော့အစားအသောက် delivery ပေးပို့နေကြသူတွေဖြစ်ပါရယ်။သွားရမယ့်လိပ်စာလမ်းညွန်ကိုလက်ကင်ဖုန်းပေါ်မှာကြည့်လို့မရတော့တာကစလို့ကိုယ်တိုင်ငွေစိုက်ဝယ်ပေးနေရတဲ့အခက်အခဲတွေအကြောင်း Food Panda Writer တယောက်ပြောပြထားတာကိုမဆုမြတ်မွန်က Blogger တွေပြောသမျှအစီအစဉ်ကနေတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့အပြောင်းအလဲတွေကြောင့်အလုတ်အကိုင်အခက်အခဲဖြစ်နေကြသူတွေထဲမှာအစားအသောက် delivery ပို့တဲ့ဝန်ဆောင်မှုပေးနေကြသူတွေလည်းအဓိကပါနေကြပါတယ်။ Internet ချိတ်ထားတဲ့လက်ကင် mobile phone တွေကိုအားကိုးပြီးတော့အစားအသောက်သွားယူရမယ့်ဆိုင်လိပ်စာ၊သွားပို့ရမယ့်အိမ်လိပ်စာတွေကိုသက်ဆိုင်ရာ app ထဲက GPS လမ်းညွှန်နဲ့ပို့ဆောင်ပေးနေကြရသူတွေဖြစ်ပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်း mobile internet တွေကိုဖြတ်တောက်လိုက်တာကြောင့်သူတို့အတွက်အတော်လေးအခက်တွေ့နေကြပါတယ်။ရန်ကုန်မြို့မှာအစားအသောက် delivery လိုက်ပို့ပေးနေတဲ့ food panda rider တယောက်ကသူတို့အတွက်ဘလောက်အခက်အခဲဖြစ်သွားတယ်လဲလို့ပြောပြထားတာနားထောင်ကြည့်ပါ။အ
ရင်တော့ကကျွန်တော်ဒီ internet တွေပါရတဲ့အချိန်တော့ဒီ delivery ပို့ရတာတော့ပို့ပြီးတော့အဆင်ပြေတာပေါ့နော်။ဘာဖြစ်လို့လဲကျွန်တော်ဒီခုခံတာ software ကကြတော့ GPS တွေပါရအကုန်အဆင်ပြေတယ်မဟုတ်။ဆိုင်ရုံသွားယူရတဲ့ GPS ဟိုလိပ်စာရယ်ဒီ customer ကိုပို့ရတဲ့လိပ်စာကတူမသိမ်းပေါ့။အဲ့ဒါလေအကုန်လုံးမြင်ရတာပေါ့နော်အင်တာနက်ရတော့အခုအင်တာနက်မရတော့ဘူးဆိုတော့ဘာလဲခက်ခဲဖြစ်လဲဆိုတော့ဒီပို့ရမယ့်ဒီလိပ်စာကိုဟိုကျွန်တော်တို့ကမတွေ့ရဘူးမာရယ်မတွေ့ရဘူးဆိုတော့ကိုတိတဲ့လမ်းလောက်ပဲပို့လို့ရတယ်ကိုမတိတဲ့လမ်းဆိုရင်ပို့လို့မရဘူးညာအဲ့လိုမျိုးဖြစ်တာပေါ့နော်အခက်ခဲရတော့ဘယ်လိုဖြစ်လဲဆိုတော့ဒီကာဆာမာရီကြီးကိုတော့ပို့တဲ့ခါကျရင်အရင်တော့ကအင်တာနက်ရတော့ကျွန်တော်တို့ဒီပို့ရမယ့်လိပ်စာတွေဘာလဲဆိုတော့အကုန်လုံးပေါ်တော့အချင်းကြီးတာပေါ့အခုကကြတော့အင်တာနက်ကလည်းမရWi-Fi နဲ့ရတယ်ဆိုတော့ကျွန်တော်တို့ကတော့ high cut ရတဲ့ပို့ရမယ့်လိပ်စာတွေပါကြီးကမမြင်ရတာပေါ့နော်အဲ့ဟာတခုကတော့တော့ cut ခဲ့တာပေါ့နော်ဟုတ်ပါပြီ
ဒီအနာသိမှုတွေပါကြီးမဖြစ်ခင်တော့ကအရင်အခြေအနေတော့ဆိုရင်ဟိုနေရာဆုံးပို့ရလားအခုကျတော့ကိုပို့တဲ့နေရာကိုကိုက short ချလိုက်ရလားအဲ့အခြေအနေရောဘယ်လိုရှိပါလဲ
အရင်တော့ကျတော့ကျွန်တော်တို့ဒီရုံးမှာကျတော့သူတို့ကဇုံနေသေးတာလေကျွန်တော်တို့ web ရှိတယ် site ရှိတယ် instant ရှိတယ်ဒီကျွန်တော်ဒီ email e-shop ပေါ့အစုံနေဇုံနေနဲ့ခွဲလာတော့နေရာအရင်ကျေပြန်တော့စင်ပြတာပေါ့နော်မှာကြီးနဲ့တူတာမှာကြီးနဲ့ဆိုရင်နေရာစုံလိုက်ပို့ရတာပေါ့အခုကြတော့ကျွန်တော်တို့ကြတော့ဒီဖုန်းနဲ့လောရတယ်ဆိုတော့ကိုပို့နိုင်တဲ့မြို့လောက်ဒီပဲကျွန်တော်တို့ကချိန်ထားတာပေါ့နော်အရင်အများကြီးကြတော့ကျွန်တော်တယောက်တည်းလေးလုံးဝမရတဲ့တူဖြစ်တဲ့အတွက်ပေါ့ကျွန်တော်အခုကျွန်တော်တည်တဲ့ဖူပန်နာအလိုမျိုးပဲအလုံးလိုရဲ့လူတွေအကုန်လုံးကျွန်တော်ပြန်ပြီးတော့ညှပေးတာပေါ့နော်တယောက်တည်းလို့ရင်တော့ဒီလုပ်ငန်းတော့တိတ်ပြီးတော့အဆင်ပြေဦးမှာကြီးကျွန်တော်တို့ကိုနဲ့တူလုပ်နေတဲ့လူတွေဆို6 9ရောက်ကြီးအကုန်လုံးညှပို့မှာပဲအဆင်ပြေမှာမှာကြီး
mobile internet ဆက်သွယ်မှုမရှိလို့ GPS လမ်းညွှန်ကိုအားကိုးလို့မရတော့တဲ့အတွက်လိုက်ပို့တဲ့နေရာတွေ short ချလိုက်ရတာတွေမကပါဘူး။နောက်အခက်အခဲတစ်မျိုးလဲ food panda rider တွေကြုံတွေ့နေကြရပါတယ်
။ဟိုအရင်တော့ကတော့ဒီရုံးကဓာတ်လိုက်ခြေပြီးတာဆိုတော့သူ့ဘက်သူတို့တချို့တွေကြတော့ပတ်ဆိုင်နဲ့ဓာတ်ရိုက်ရှင်းတာရှိတယ်။တချို့ကြခက်နေရှင်းတာရှိပါဘောနော်။အခုအနေထားမှာ internet မရတဲ့အနေထားမှာကျွန်တော်ဖုန်းနဲ့ပဲဆက်သွယ်ပြီးလုပ်တယ်။ခါစားမှမှာကြည့်မယ်။ဒီအမျိုးအစားဘောနော်။အဲ့အမျိုးအစားကိုကျွန်တော် message လေးပို့ပေးရဲ။သူ့ရဲ့လိပ်စာလေးကိုကျွန်တော် message ပို့ပေးတယ်ဝယ်ရတဲ့ခါကျရင်ကျွန်တော်တို့က site ပြီးတော့ဝယ်ရတာပေါ့နော်အခုတော့အဲ့ခက်ခဲရောရှိတာပေါ့ဟုတ်တနည်းကိုဈေးဘူးအနေနဲ့3,000-4,000လောက်ကတော့ကိုယ့်လက်ထဲတင်ထားတာပေါ့ဟုတ်တချို့ကစားမားတွေဆို5,000-6,000ဝယ်တဲ့ကစားမားတွေရှိတယ်တချို့ဆိုရင်8,000-7,000ပို့တော့အဲ့လိုမျိုးဝယ်တဲ့ကစားမားတွေရှိတာပေါ့တချို့ဆိုင်တွေကြတော့ကျွန်တော်တို့ဒီသွားဝယ်ခါကျပတ်စံကြံခဲ့ရင်တချို့ဆိုင်တွေကြတော့ခြံလို့ရရမှာပဲကိုယ်နဲ့တီးတဲ့ဆိုင်တွေဆိုရင်တော့ပတ်စံနည်းနည်းလောက်ကြံပါတချို့မတီးတဲ့ဆိုင်တွေကြတော့ပတ်စံကြတော့ခြံလို့မရအဲ့တော့ကျွန်တော်တို့ဒီကာဆာမာရီကြီးကိုစပြီးတော့သွားပို့မယ်ဆိုရင်မေးရတာပေါ့နော်အမားတို့ဘယ်လောက်ပို့တော့ဝယ်မလဲသူကာဆာမာရီရတယ်သူကလည်းမေးပါတယ်အိမ်ကိုလာယူသူတို့အရင်ဆုံးပတ်ထန်ပေးမယ်အဲ့လိုမျိုးပြောတာပေါ့နော်ဒါမှကျွန်တော်တို့ဘက်ကကြာကြည့်လိုက်တာကအိမ်ရောတစ်ခါသူ့ကြီးကိုပတ်ထန်တစ်ခါသွားယူပို့ပြီးတော့ဆိုင်ကိုတစ်ခါသွားဆိုနှစ်ခါကိုကပို့ပင်မှန်းတော့ကျွန်တော်တို့လည်းရှိတဲ့ပတ်ထန်နဲ့အဲ့လိုမျိုးလှည့်ပတ်ပြီးဝယ်ရတာပေါ့နော်အခက်ခဲရတော့ဒီကိုယ်တိုင်ဝယ်ရတဲ့ဖြစ်တဲ့အတွက်ကိုအချို့ကာဆာမာရီကဟိုဖုန်းဆက်သိထားတာတွေပါလိညာတွေရှိရင်တော့ကျွန်တော်တို့ဒီအမောင်းကတော့ကျွန်တော်တို့ site ပြီးတော့စားရမှာပေါ့နော်အရင်တော့ရုံးနဲ့လောက်တာဆိုတော့တောင်းတန်ဟိုဒီကာဆာမှာဆက်ပိတ်ထားတာတို့ဖုံးမကင်တာတို့ဘာလို့ရှိတယ်ဆိုရင်တော့ကျွန်တော်တို့ကရုံးကိုပြောလိုက်ရုံးကလူတွေကကျွန်တော်တို့က ကန်ဆယ်သဘောမျိုးပေါ့နော်ချပြီးတော့မှအဲ့ဒီဒီကိုရတာပေါ့အခုကကြတော့ကိုယ်တည်းရဆက်ရတာဆိုတော့ကိုယ်တက်မှာတော့ပတ်စံတော့အရင်းကြီးပုံစံမျိုးပေါ့နော်ဒီဈေးဘိုးအရင်းပုံစံမျိုးတော့ပတ်စံတော့တစ်ထဲမှာရှိထားမှာပေါ့နော်ဒါလို့ပတ်စံတစ်ထဲမှာဈေးဘိုးလို့မရှိတော့ဘူးဆိုရင်တော့ဒီအနာတော့ပြက်နေတဲ့အချိန်တွေမှာလှုပ်လို့ကအဆင်မပြေဘူးမှာဟုတ်
အခုကျတော့ဒီအာနာသိန်းထားချိန်ဖြစ်တဲ့ဥမာညာဘက်ဒီပါရီဆိုလို့ရှိရင်လည်းဟိုညာမထွက်ရအမိတ်နေပါရီရှိတဲ့အခါကျတော့အဲ့လိုမျိုးဒီအစားအသောက်တွေကိုလိုက်ပြီးပို့ပေးတဲ့အခါမှာရောကိုယ့်ရဲ့ဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးအခြေအနေရှိလဲစိုးရိမ်မှုဘယ်လောက်ရှိလဲအဲ့ဒါလည်းသိပါစေ
။ဟောစိုးရိမ်မှုကတော့မှရှိတာပေါ့တခါကြီးကျကျွန်တော်တို့ဒီလမ်းတွေပါရီကိုတွားနေတယ်ဆိုတော့ကျွန်တော်တို့လည်းရဲအစ်စ်ခံရတာပေါ့နော်အစ်စ်ခံတာသူတို့ကအခုလမ်းမှာတွေ့ရင်ကျွန်တော်ဒီဘုံတွေကိုဆစ်တယ်ဒီလွေတွေပေါ့နော်ကျွန်တော်တို့လွေတွေကိုစစ်တယ်ဖုန်းတွေကိုစစ်တယ်ပေါ့ပြီးတော့ဒီတိုင်းနဲ့ပြန်ပြီးတော့လှုပ်ပေးတယ်သူတို့ကမေးတာပေါ့ဘယ်သွားမှာလဲဘယ်နေရာကိုသွားမှာလဲပါတီစီပေါ့အခုကျွန်တော်တို့ကသူတို့ကိုဒေတာရှင်းပြတာပေါ့နော်အခုကြီးကျွန်တော်ကစားတော့ပို့မှာဖြစ်တဲ့အတွက်ကျွန်တော်ကဒီကတ်သမားကြီးကိုကျွန်တော်မှားထားတဲ့ပစ္စည်းလေးကိုသွားပို့ကျင်လို့ပြီးရင်ကျွန်တော်တို့ကပြန်မှာအဲ့လိုမျိုးပြောတာတော့နောက်ပိုင်းကတော့တိတ်စစ်တာတွေပါတိတ်မရှိတော့ဘူးကြအရင်တော့စပြီးတော့အရေးကြီးပြီးဖြစ်နေတဲ့အချိန်ကြောတွေကတော့တော်တော်ဖြစ်ခံရတာများတာပေါ့နော်
အဲ့လိုမျိုးဖြစ်ခက်ခဲသွားတဲ့အတွက်ကြောင့်မို့လို့ပါကိုယ့်ရဲ့ဒီဝင်ငွေရောဘယ်လောက်ထိထိခိုက်မှုရှိသွားတယ်လို့ပြောနိုင်ပါလဲရှင်
။ဟောဟုတ်ကဲ့ဟောစာဝင်ငွေရကအကုန်လုံးနည်းနည်းလေးခက်ခဲသွားတာပါကျွန်တော်ဆိုရင်နှစ်လကျော်နှစ်လတော့လုံးမလို့ရဘူးပေါ့အခုအင်တာနက်လေးတိတ်သွားတော့လေကျွန်တော်တို့ဒီဥပုပ္ပနာဆော့ဝဲရတယ်တကယ်တမ်းဒီအင်တာနက်နဲ့မှအဆင်ပြေရလေဒီကစားမဓာတ်ရိုက်ကျွန်တော်တို့လှမ်းပြီးတော့မှာတာလေရုံးကခလုံးမျိုးအော်တာချပေးတာမဟုတ်တော့ဘူးဒီအင်တာနက်မရဘူးဆိုတော့ကျွန်တော်တို့ကလုံးဝအဆင်မပြေဘူးပေါ့မှာလေဒီအလုံးမရှိတော့အိမ်မှာလည်းကိုယ်ဝင်ဝင်တခုပဲရှိတော့လေအဲဒီသောက်ဝင်ကြီးရောနည်းနည်းလေးခက်သေးသွားတာပေါ့ဟုတ
်မြန်မာနိုင်ငံမှာဒီလိုနိုင်ငံအပြောင်းလဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့ကို့အပေါ်မှာတက်ရောက်မှုဒီအခြေအနေပေါ်မှာရောဘယ်လိုထင်မြင်လဲပြောချင်ပါလဲရှင
်အဓိကပြောချင်တာကကျွန်တော်ဒီအနာတိတ်မှာတော့ကျွန်တော်ဒီလက်လုပ်တွေလုံးနေတဲ့လူတွေကတော်တော်လေးကိုခက်ခဲသွားတယ်အမဘယ်လိုပြီးတော့ခက်ခဲသွားလဲဆိုတော့တချို့တွေဆိုရင်ဆိုင်နာနေပြီးတော့အလုံးလာသိမ်းတဲ့လူတွေရှိရကျွန်တော်အခုကနာထဲမှာပြတော့တော့ဘာလို့အဲ့လိုများတော့ဘာကလူတွေရှိတယ်သူအရင်းအယမ်းဖြစ်နေတဲ့အချိန်ကြတော့သူတို့လည်းဆင်းလို့အဆင်မပြေဘူးဒီအကုန်လုံးပြစ်ပန်ခက်တယ်နေကြားနေတော့ဘလို့မှအဆင်မပြေဘူးပေါ့နော်ကျွန်တော်ဒီ delivery ကြတော့ရုံးမှကြကျွန်တော်တို့လားစားပြီးရလည်းမဟုတ်ဘူးကိုလုံးမှကိုစားရမှာအဲ့လိုမျိုးဖြစ်နေတော့ကိုတကြောင်းဆိုရင်ကိုတော့ဗတကြောင်းပတ်ထန်ရကိုမဆွဲဘူးဆိုရင်ပတ်ထန်မရဘူးဆိုတော့ကျွန်တော်ဒီအပြင်ပိုင်းဒီလူရတန်းသားလူတွေကတော့တော်တော်လေးကခက်ခဲဖြစ်တာပေါ့ဟုတ်အဲ့တော့ကျွန်တော်တို့ကတော့အမှန်တမ်းပြောနေနေလေးပေါ့နော်အချိန်လေးလေးပြန်ပြီးတော့ကောင်းပြီးတော့ကိုလိုချင်တဲ့ဒီမိုးဝေးစီကိုပြန်ရရင်ကျွန်တော်တို့အတွက်လည်းအချိန်ဒီကျန်တဲ့လူတွေအတွက်လည်းအကုန်အဆီပေးပေါ့နော
်ရန်ကုန်မြို့မှာအစားအသောက်တွေကို delivery လိုက်ပို့ပေးနေတဲ့ food bender rider တယောက်ရဲ့လက်ရှိကြုံတွေ့နေရတဲ့အခြေအနေဖြစ်ပါတယ်ဆီယာနာတိန်အုပ်ချုပ်နေသူတွေက mobile internet ဆက်သွယ်မှုတွေကိုဖြတ်တောက်လိုက်တဲ့အတွက်သူတို့လိုမျိုး mobile internet ကိုအားကိုအလုံးလုံးနေကြရသူတွေအတွက်အလုတ်လောက်ကရတဲ့အခြေအနေပို့ပြီးတော့ခက်ခဲနေကြပါတယ်ရှင်ကျွန်မဆူမြတ်မောင်ပ
ါမဆူမြတ်မောင်အပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်ဒီကနေ့ညထုတ်လွှင့်မဲ့အစီအစဉ်မှာလည်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအင်္ဂါနေ့ညသကဝိုင်းအစီအစဉ်ကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါနော်အခုတော့သတင်းအကြီးအကျယ်အစီအစဉ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါ
ချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်ရဲ့အကြမ်းဖက်နှိပ်မှုတွေချက်ချင်းရပ်တန့်ဖို့နဲ့ကလေးငယ်တွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတဲကကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကဒီကနေ့ပဲတောင်းဆိုလိုက်ကြောင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောသွားတာပါ။အာနာသိမ့်ထားတဲ့စစ်တပ်ကိုရရလက်နက်တွေနဲ့ခုခံနေကြတဲ့မင်းတပ်မြို့နယ်ကိုစစ်ကောင်စီကမေလ23ရက်နေ့ကြာသပတေးနေ့မှာမာရှယ်လော့ထုတ်ပြန်ခဲ့တယ်လို့တောက်ကြနေမှာတော့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါ။ဒီလိုတိုက်ခိုက်မှုတွေအတွင်းအရက်သားပြည်သူ6ဦးတည်းမနေတေဆုံးခဲ့ရတယ်လို့တရားမဲ့ဖမ်းဆီးထိန်းသိမ်းထားတာတွေရှိနေတဲ့ဆိုတော့ခိုင်လုံတဲ့သတင်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးရုံးကစုံစမ်းစစ်ဆေးနေကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့ခြင်းကစပြီးမြန်မာစစ်အာဏာပိုင်တွေပေါ်အရေးယူမှုတွေဇက်တိုက်လုပ်နေတဲ့ American Britain နဲ့ Canada တို့ကတနင်္လာနေ့မှာလည်းမြန်မာစစ်ကောင်ဆောင်တဲ့ပုံမှာပြစ်မှတ်ထားအရေးယူမှုအစ်စ်တွေကိုချမှတ်ခဲ့ကြပါတယ်။အမေရိကန်ရဲ့အရေးယူမှုအစိုးရတဲ့မှာမြန်မာနိုင်ငံကနောက်ထပ်လူပုဂ္ဂိုလ်16ဦးနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SCC တို့ကိုထည့်သွင်းလိုက်တာဖြစ်ပါတယ်။ကနေဒါအစိုးရကတော့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေအတွက်နောက်ထပ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ဗြိတိန်ကလည်းသူ့ရဲ့ဒဏ်ခတ်အရေးယူမှုတဲ့မှာမြန်မာအစိုးရပိုင်းကြောက်မြတ်လုပ်ငန်းကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။ မြန်မာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှဆုံးဖြတ်ချက်မူကြမ်းချမှတ်ရေးအတွက်အင်္ဂါနေ့မဲခွဲဆုံးဖြတ်မယ့်အစီအစဉ်ကိုကုလသမဂ္ဂကရွှေ့ဆိုင်းလိုက်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ရဲမော်ပါရှင်။အင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ်။ကျမတို့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ကျမအင်ဂျင်နိုင်ပါ This program